Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇန်နဝါရီလ22ရက်တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်စီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဗျာတက်ပါဒီမနေ့ခင်တင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။ယူကရိန်းကိုလက်ပတ်တင်ကားတွေပေးဖို့အတွက်ဂျာမနီကမဆုံးဖြတ်နိုင်ပဲဖြစ်နေတာအတွက်ဥရောပခေါင်းဆောင်တွေကဝိုင်းဝန်းဝေဖန်လိုက်ကြပါတယ်။နေဆက်ဒေသမှာမွေးခြေတိုက်ဖြတ်ရေးအတွက်အရှိန်ညှင့်တင်ဖို့ထိုင်းနဲ့မြန်မာစစ်တပ်ချင်းသဘောတူညီလိုက်ကြပါတယ်။ခရီးယန်ယဟန်းမနဲ့ဂိုင်းချုပ်တွေကမြန်မာနိုင်ငံငြိမ်းချမ်းအတွက်ဝိုင်းဝန်းပြီးတော့ဆူတောင်းပေးကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါကိုဇော်မိုးကျော်။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှတော့ဆက်သွယ်မေးမြန်းချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်ဒီကောင်စီတက်ကထင်ကျထားတဲ့အနေထားရှိတယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ဂရီနီမှာရှိတဲ့တော်နိုင်ရေးပူပေါင်းတပ်ဖွဲ့တွေကအစီအစဉ်ကြီးကြားနဲ့ဒီကောင်စီခံအောင်ပိုက်ခိုက်တင်ပိုက်ခိုက်လာဖြစ်ပါတယ
်ဒါကတော့ဂရီနီကြားပြင်းနဲ့ဘောခဲဒေတာကအာနာသိန်းစစ်ကောင်စီရဲ့တပ်တွေတက်ဆွဲထားတဲ့စခန်းတစ်ခုကိုကရီနီဒေသခံတပ်ပေါင်းစုကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ဒို့အတန်ဒီမိုကရေစီခေတ်ပြိုင်ကဘာဒါအပြင်တပတ်အတွင်းမြန်မာသတင်းစုစည်းတင်ပြချက်နဲ့လေယာစီးပွားကဏ္ဍအစီအစဉ်တွေကိုလည်းကြည့်ရှုနာတော်တာဆင်ရမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ်ခင်ဗျာ။
ယူကရိန်းကိုလက်ပတ်တင်ကားတွေပေးဖို့အတွက်ဂျာမနီကမဆုံးဖြတ်နိုင်ပဲဖြစ်နေတာအတွက်ဥရောပဒေသကတာဝန်ရှိသူတွေကဝိုင်းဝန်းပြီးတော့ဝေဖန်လိုက်ကြပါတယ်။လက်ဗီယာနိုင်ငံခြားရေးဝန်ကြီးအက်ဒဂါရီကန်ဖစ်ကလစ်သူအေးနီးယားနဲ့အက်စတိုးနီးယားနိုင်ငံခြားရေးဝန်ကြီးတွေနဲ့အတူသူ့အနေနဲ့ယူကရိန်းကိုအခုပဲဒီတင်ကားတွေပေးဖို့တောင်းဆိုကြောင်းဂျာမနီကိုပြောပါတယ်။ဒီလိုပေးရတာဟာယူကရိန်းကိုရန်လုံးနေတဲ့ရုရှားရဲ့လုပ်ရက်တွေရပ်ဆိုင်းဖို့ယူကရိန်းအတွက်အထောက်အကူဖြစ်စေမယ့်အပြင်ဥရောပဒေသပြန်လည်ငြိမ်းချမ်းမှုရအောင်လည်းလှုပ်ပေးနိုင်မယ်လို့ပြောပါတယ်။ဂျာမနီကဥရောပဒေသမှာအင်အားကြီးတဲ့နိုင်ငံဖြစ်နေဥဆောင်နေတာကြောင့်ဒါဟာဂျာမနီမှာတာဝန်ရှိတယ်လို့လည်းပြောပါတယ်။အက်စတိုးနီးယားဝန်ကြီးချုပ်ကာဟာကဲလတ်စ်ကလည်းယူကရိန်းကိုလက်နက်တွေအများပြားအမြန်ထပ်ပြီးတော့ပို့ဖို့တောင်းဆိုလိုက်ပါတယ်။ပိုလန်နိုင်ငံခြားရေးဝန်ကြီးကလည်းတင့်ကားတွေကိုအခုချက်ချင်းပို့ပေးဖို့အတွက်တိုက်တွန်းပါတယ်။ယူကရိန်းတွေသွေးမြေကျနေရတာအမှန်တကယ်ဖြစ်ပြီးတော့ဂျာမနီကတင်ကားတွေပို့ဖို့နှောက်နှေးနေပို့ပြီးခံစားရမယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့အကြီးအကျယ်ပေးမိုက်ခဲလိုပိုတိုယက်ကတော့မဟာမိတ်နိုင်ငံတွေကစီးကူညီပေးဖို့အတွက်နှောက်နှေးနေတာအတွက်စိတ်ပျက်တယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲယူကရိန်းတပ်တွေဟာဂျာမနီတို့လက်ပတ်2တိုက်ခိုက်ရေးတုံးတင်ကားတွေကိုအသုံးပြုဖို့အတွက်ပိုလန်မှာစပြီးတင်နန်းတက်နေပါတယ်လို့ယူကရိန်းကာကွယ်ဝန်ကြီးကပြောပါတယ်။
ရုရှားအစိုးရပိုင်းရုရှား Today RT သတင်းဌာနရဲ့ပြင်သစ်ဘာသာစကားနဲ့ထုတ်လွှင့်တဲ့ RT Friends သတင်းဌာနကွဲရဲ့ ban အကောင့်ကိုပြင်သစ်အစိုးရကပိတ်သိမ်းခဲ့တဲ့အတွက် RT Friends ကိုပြင်သစ်ပိတ်သိမ်းရတော့မယ်လို့သတင်းဌာနရဲ့အကြီးအကဲဇနီယာဖက်ဒရိုဘာကစနေနေ့တုန်းက Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲအတွက်ဥရောပသမ္မတရဲ့ဒဏ်ခတ်ရေးယူမှုအရ ban အကောင့်ကိုပိတ်သိမ်းပစ်ခဲ့တာဖြစ်ပါတယ်။သတင်းဌာနကဝန်ထမ်း123ယောက်ဟာဇန်နဝါရီလအတွက်လစာရရှိနိုင်မှာမဟုတ်သလိုသူတို့ရဲ့အလုပ်တွေလည်းဆုံးရှုံးနေမယ်လို့ RT France ရဲ့ညွှန်ကြားရေးမှူးကပြောဆိုပါရယ်ပြင်သစ်ဗန္ဒာရေးဝန်ကြီးဌာနရဲ့အရေးယူမှုကိုတတ်တုံ့ပြန်သွားမယ်လို့ရုရှားအစိုးရကတတိပေးထားကြောင်းအမည်မဖော်လိုတဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနရရှိသူကိုကိုးကားပြီးရုရှားအစိုးရပိုင် TASSS သတင်းဌာနကဖော်ပြပါရယ်ပြင်သစ်ဗန္ဒာရေးဝန်ကြီးဌာနကတော့ဒါဟာပြင်သစ်အစိုးရကလုပ်တာမဟုတ်ပဲEU ဥရောပသမဂ္ဂရဲ့မကြာသေးမီကမှချမှတ်ပေးဆုခဲ့တဲ့အရေးယူမှုဆုံးဖြတ်ချက်အရလှုပ်ဆောင်ရတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။2005ခုနှစ်ကရုရှားအစိုးရကတည်ထောင်ပေးခဲ့တဲ့ RT သတင်းဌာနဟာပြင်သစ်အင်္ဂလိပ်စပိန်နဲ့ Arabia ဘာသာစကားတွေနဲ့တိုးချဲ့ထုတ်လွှင့်ခဲ့တာဖြစ်ပါတယ
်။စပိန်နိုင်ငံမက်ဒရစ်မြို့လယ်မှာစနေနေ့ကလက်ရဆွမ်းပါတီတွေကိုထောက်ခံတဲ့ထောက်မောင်းများစွာခြေတက်ပြီးတော့ဆိုရှယ်လစ်အစိုးရကိုဆန္ဒပြကြပါတယ်။အစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေကိုအားနည်းအောင်လုပ်နေတယ်လို့ဆွဆွဲကြပါတယ်။ဆန္ဒပြသူတွေဟာမြို့တော်ခမ်းမရှိမှာစုဝေးကြပြီးစပိန်လမ်းတွေကိုနှံ့ထုတ်ပြီးဝန်ကြီးချုပ်ပေဒရိုဆန်ချက်စ်နှုတ်ထွက်ပေးဖို့အတွက်ဝန်ကြီးချုပ်ဟာတစ္ဆေပေါက်ဖြစ်ကြောင်းအော်ဟစ်ဆန္ဒပြကြတာပါ။အတိုက်ခံ Conservative Party ဖြစ်တဲ့ Popular Party ဗဟိုကူရဒန်နော့စ်နဲ့လက်ရဆွမ်းဗော့ခ်ပါတီဝင်အပါဝင်ပါတီပေါင်းတရာကျော်ကစပိန်နိုင်ငံဒီမိုကရေစီရဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်မြဲရေးကြွေးကြော်တမ်းတွေနဲ့ဆန္ဒပြဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်ကက်တလန်လွတ်လပ်ရေးအဖွဲ့ဝင်တွေကိုလွှတ်ပေးဖို့ကနေဒေတာရင်းခွဲထွက်ရေးပါတီတွေနဲ့အပေးယူလုပ်တာတွေအထိအစိုးရရဲ့မူဝါဒတွေဆုံးဖြတ်ချက်တွေတတိကြီးချမှတ်မှုတွေအတိုက်ခံတွေကဝေဖန်နေကြတာလည်းဖြစ်ပါတယ်ဆန္ဒပြသူတွေဟာ3000လောက်ရှိမယ်လို့ဒေတာအာဏာပိုင်တွေကခန့်မှန်းကြပါတယ
်အာဖရိကတိုက်ကိုခီးလက်လက်နေတဲ့အမေရိကန်ဘန်နာရေးဝန်ကြီးဂျန်နက်ယယ်လင်ဟာစနေနေ့တုန်းကစီနီကောနိုင်ငံကျေးလက်လျှက်စီမီရရှိရေးစီမံကိန်းတစ်ခုကိုစတင်ဖွင့်လှစ်ပေးခဲ့ပါတယ်ဒီစီမံကိန်းမှာစီနီကောကျေးလက်နေထိုင်သူ 3,500 လောက်လျှက်စီမီရရှိမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုအီလီနွိုက်ပြည်နယ်အခြေစိုက်ကုမ္ပဏီတစ်ခုကဥစ္စာအကောင့်အထည်ပေါ်မှာဖြစ်တဲ့အတွက်အမေရိကန်ပြည်နယ်14ခုကလူ900လောက်ဟာလည်းအလောက်ကန်ရရှိမှာဖြစ်ပါတယ်ဝန်ကြီးရဲ့ရယ်လင်ဟာစီမံကိန်းဖော်ဆောင်တဲ့နေရာကိုတွားရောက်ကြည့်ရှုခဲ့ပါတယ်ဒီစီမံကိန်းကိုအာဖရိကအတွက်အမေရိကန်စွမ်းအင်စီမံချက် US Power for Africa ကနည်းပညာအကူအညီတွေပေးသွားမှာဖြစ်ပြီးနေအောင်ကြည်သုံးဆိုလာလျက်စစ်ဒါအဘေးစနစ်လဲပါဝင်မှာဖြစ်ပါတယ်ကျေးရွာပေါင်း80လောက်ကိုလျက်စစ်မီပေးနိုင်မှာဖြစ်ပါတယ်အာဖရိကစီနီဂေါဟာအာဖရိကဆာဟာရာဒေသအတွင်းလျက်စစ်မီအများဆုံးပေးနိုင်တဲ့နိုင်ငံဖြစ်ပြီးနိုင်ငံရဲ့80ရာခိုင်နှုန်းလောက်နေပါလျက်စစ်မီရရှိနေပြီဖြစ်ပါတယ်ဒီလိုစီမံကိန်းတွေကြောင့်ကျေးလက်လူမှုအတိုင်းအဝိုင်းတွင်လူနေမှုစင်တန်းတွေမြင့်တက်လာဖို့အထောက်အကူဖြစ်စေသလိုစီနီဂေါရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ဝင်ငွေရရှိမှုကိုလည်းအထောက်အကူဖြစ်မှာပါလို့ဘန်နာယေးဝန်ကြီးယယ်လင်ကပြောဆိုခဲ့ပါတယ်အာဖရိကအတွက်အမေရိကန်စွမ်းအင်စီမံကိန်းဟာမီဂါဝတ် 3000 အထိထုတ်လုပ်မှာဖြစ်ပြီးလာမယ့် 2030 ခုနှစ်အရောက်မှာနောက်ထပ်အိုးအိမ်နဲ့လုပ်ငန်းပေါင်းတန်း60လောက်ကိုလျှက်စင်မီပေးနိုင်မှုရည်ရွယ်ထားပြီးလူပေါင်း165တန်းလျှက်စင်မီရရှိမှာဖြစ်ပါတယ်အမေရိကန်ဘန်နာယေးဝန်ကြီးဟာစီနီဂေါဇမ်ဘီယာနဲ့တောင်အာဖရိက၃နိုင်ငံကိုခရီးလှည့်လည်နေတာဖြစ်ပါတယ်
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနဲ့မြန်မာနယ်စပ်ဒေသတကြောမှာမူရစေဝါတိုက်ဖြတ်မှုကိုနှစ်နိုင်ငံစစ်တပ်တွေအတူလက်တွဲပြီးဆောင်ရွက်ဖို့အတွက်ရခိုင်ပြည်နယ်တန်တွဲမြို့နယ်ငပလီကထိုင်းမြန်မာနှစ်နိုင်ငံအဆင့်မြင့်အရာရှိများကော်မတီ၈ချိန်မြောက်အစည်းအဝေးမှာသဘောတူညီမှုရခဲ့တယ်လို့ Bangkok Post သတင်းမှာဖော်ပြပါတယ်။ထိုင်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး Chalampo Sri Sawat နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လွန်တို့ပူးတွဲပြီးကမ္ဘာကထပြုကျင်းပတဲ့ဒီအစည်းအဝေးဟာတောက်တန်နေမှာစတင်ခဲ့တာဖြစ်ပြီးစနေနေ့မှာပြီးဆုံးပြီဖြစ်ပါတယ်။ဒီအစည်းအဝေးမှာနှစ်နိုင်ငံစီးဆက်ဆံမှုမြင့်တင်ရေးငြိမ်းချမ်းရေးနဲ့နေဆက်ဒေသတကြောကလုံခြုံရေးပြဿနာတွေဖြေရှင်းရေးအတွက်လှုပ်ထုံလုပ်နည်းတွေတတ်မှတ်ဖို့ပါဝင်ပါတယ်။နှစ်နိုင်ငံကြားငြိမ်းချမ်းရေးတတ်မှတ်ရေးနဲ့တိုင်းထွာမှုတွေလုပ်ဖို့အပါအဝင်ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံတွေမတည်ငြိမ်မှုကြောင့်နေဆက်ကျော်ဖြတ်ထွက်ပြတဲ့ဒုက္ခသည်တွေကိုနေရပြန်ဖို့ဖို့လည်းထက်လောင်းအတည်ပြုခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီငပလီအစည်းအဝေးနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူး။
အိန္ဒိယနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံနဲ့နီပေါ်နိုင်ငံနယ်နိမိတ်တွေကလုံခြုံရေးဆိုင်ရာအခက်အခဲတွေအပါအဝင်အိန္ဒိယရဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုအိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှားကနယူးဒေလီမြို့တော်မှာပြုလုပ်တဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အမျိုးသားလျှာစိုက်ပျိုးရေးဌာနမှာတောက်ကြနေကစတင်ပြီး3ရက်ကြာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာနယ်စပ်လုံခြုံရေးတာဝန်ရှိတဲ့ရဲတပ်ဖွဲ့ရာရှိကြီးတွေအပါအဝင်ရဲတပ်ဖွဲ့ဝင်အကြီးအကဲတွေနဲ့ဒေသအသီးသီးကတာဝန်ရှိသူပေါင်းအရာရှိပေါင်း600လောက်တက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအိန္ဒိယအရှေ့မြောက်ဒေသအတွင်းမှာရှိတဲ့လက်နက်ကင်အဖွဲ့6ဘွဲ့ဟာငြိမ်းချမ်းရေးလက်မှတ်ရေးထိုးခဲ့ပြီးလက်နက်ကင်တပုံတပ်ဖွဲ့ဝင်9000လောက်လက်နက်ချခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီဒေသတွင်းကနေဆက်အငင်းပွားမှုပြဿနာ3ခုကိုလည်းဖြေရှင်းခဲ့တယ်လို့ပြည်ထောင်ဝင်ကြီးကပြောဆိုပါတယ်။အိန္ဒိယအရှေ့မြောက်ဒေသဟာမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသဖြစ်ပါတယ်။ကက်ရှမီးယားဒေသမှာတော့ဂျမ္မူနဲ့ကက်ရှမီးယားဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုက်စုံမှုတွေနဲ့အကြမ်းဖက်သမားတွေထိန်းချုပ်တဲ့နယ်မြေတွေဟာတဖြည်းဖြည်းလျော့နယ်လာခဲ့ပြီးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဘက်ကိုတဖြည်းဖြည်းဦးတည်လာတယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးကပြောဆိုပါတယ်။မြို့သူပင်စုစည်းကမှုအိန္ဒိယဟာတဖြည်းဖြည်းတည်ငြိမ်တိုးတက်လာနေပြီး Morgan Stanley လိုနိုင်ငံတကာယင်းနည်းမြုပ်နှံမှုကုမ္ပဏီကြီးတွေရဲ့တွက်ချက်မှုအရအိန္ဒိယဟာ2022ခုနှစ်မှာကမ္ဘာတတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာမယ်လို့ပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့နှစ်နှစ်နီးပါးကာလအတွင်းတိုက်ပွဲတွေကြောင့်တေဆုံမှုတွေငတ်မောခေါင်းပေါင်းမှုတွေနဲ့ဘာသာရေးဆောင်တွေမိလောင်ပျက်စီးပြုအခုတိုင်မငြိမ်းချမ်းပဲဖြစ်နေတဲ့အတွက်အားလုံးအတူတကွငြိမ်းချမ်းရေးလမ်းကိုလျှောက်လှမ်းဖို့လိုအပ်နေပြီလို့ဘာသာရေးကောင်းဆောင်တွေကိုစားရန်ကုန်ခရစ်ယာန်ယဟန်မကာဒီနယ်ချာလ်စ်ဘိုမန္တလေးကဂန်းကျုပ်ဆရာတော်မာကိုတင်ဝင်းနဲ့တောင်ကြီးကဂန်းကျုပ်ဆရာတော်ဘက်ဆယ်လီယိုအသားတို့ပူးတွဲပန်ကြားလွှာတစ်ဆောင်စနေနေ့မှာထုတ်ပြန်လိုက်ပါတယ်။မကြာခင်လတွေအတွင်းတေဆုံမှုတွေအိုးဝင်ဆန့်ခွာထွက်ပြေးရတာတွေအပြင်အငတ်ဘေးကိုပါဆွဆွဝါးဝါကျုံလာရတာတွေ့ရကြောင်းနဲ့တကယ်တော့တင်းအစတာအလွန်ပေါ်တယ်မြန်မာလိုနိုင်ငံမျိုးမှာဒီလိုအဖြစ်မျိုးကြုံနေရတာအတွက်အလွန်ချေခွဲပွဲကောင်းပါတယ်လို့ပြောပါတယ်။ခရစ်ယာန်ဖျားเจ้าတွေနဲ့ဘုန်းကြီးเจ้าတွေပါဝင်ဘာသာရေးဆောင်တွေဖြည့်ဆည်းခံမှုပိုများလာတာတွေ့ရကြောင်းနဲ့ဒီလိုဘာသာရေးဆောင်ဦးတွေဟာလူတွေအတွက်ပညာသင်ယူဖို့ဝတ်ပြုဖို့နဲ့စိတ်အေးချမ်းမှုပေးဖို့နိုင်ငံတကာကသတ်မှတ်ထားတာဖြစ်ပြီးဒါတွေဖြည့်ဆည်းခံရတာအတွက်စိတ်နှလုံးချေခွဲစေတယ်လို့ဒေါသလည်းထွက်စီတယ်လို့ပြောပါတယ်။ဒီမိရှုဖြည့်ဆည်းမှုကြောင့်မူလအခြေအနေပြန်ဖို့ဆိုတာကြီးမားတဲ့စိန်ခေါ်မှုဖြစ်နေပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြန်လည်တည်မြဲရေးလုပ်ဖို့လိုအပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ဘာသာရေးအဆောက်အဦတွေကိုမဖြည့်ဆည်းဖို့နဲ့တနက်တန်တွေရက်စဲအောင်လုပ်ကြဖို့လည်းပန်ကြားလိုက်တာဖြစ်ပါတယ်။
ဒီနှစ်တရုတ်နှစ်တကူဟာယုံနှစ်ဖြစ်ပေမဲ့နှစ်တကူချင်းဆင်တူတဲ့ဗီယက်နမ်နိုင်ငံမှာတော့ကြောင်နှစ်ဖြစ်ပါတယ်။ဗီယက်နမ်တနင်္ဂနွေလုံးမှာရှိတဲ့လမ်းတွေဈေးဆိုင်တွေမှာကြောင်ရုပ်တွေရောင်းချနေပြီးဒီအရုပ်တွေဟာလည်းအရေးပါတဲ့နှစ်တကူလက်ဆောင်ဖြစ်ပါတယ်။တရုတ်နဲ့ဗီယက်နမ်ဟာနှစ်တကူချင်းဆင်တူပြီးဇိုဒစ်ခေါ်ဆနေရာဒီကွင်းနှစ်ပြက်ကြတဲ့အရာအယုတ်12ယုတ်ရှိတဲ့အထက်မှာတရုတ်နဲ့ဗီယက်နမ်က10ယုတ်တူပြီးကြံ2ယုတ်မှာတရုတ်ကယုံယုတ်မှာဗီယက်နမ်ကကြောင်ရုပ်ဖြစ်ပြီးတရုတ်ကနွားယုတ်မှာဗီယက်နမ်ကကျွဲယုတ်ဖြစ်ပါတယ်ဒီလိုကြောင်ယုတ်ကိုဗီယက်နမ်ကအသုံးပြုရတာနဲ့ပတ်သက်ပြီးဗီယက်နမ်ရည်ချင်းမှုကျွမ်းကျင်သူငူယင်ဟူတင်ကတော့လယ်သမားတွေထံကနေစတင်တယ်လို့ယူဆပါတယ်စပားကင်းတွေကိုကျွတ်တွေဖြည့်ဆည်းမဲ့အန်ဒီယာကနေကြောင်တွေကကူညီဆောင်ရှောက်ပေးရကနေစတင်ခဲ့တယ်လို့ယူဆပါတယ်တချို့ယူဆတွေကတော့ယုံကိုတရုတ်စကားမှာမောင်လို့ခေါ်ပြီးဗီယက်နမ်လိုကြောင်ကိုမီယိုလို့အတန်ထွက်တာကြောင့်အတန်ထွက်ချင်းဆင်တူနေတဲ့အတွက်တရုတ်စကားကိုဘာသာပြန်ရမှာလွဲတာဖြစ်နိုင်တယ်လို့ဆိုပါတယ်အခြားအယူအဆတွေလည်းရှိပေမဲ့ဗီယက်နမ်ကြောင်နှစ်ဟာလည်းကောင်းမွန်ခြင်းထောချောမွေ့မွေ့ဖြစ်ခြင်းတွေရှိမဲ့နှစ်ဖြစ်တယ်လို့ယုံကြည်ကြပါတယ်ခင်ဗျာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တစ်ပုဒ်ဆက်သွယ်မြင်းမြန်းချက်တစ်ပုဒ်ကိုစတင်တင်ပြပါမယ်ကြရပြည်နယ်ဘော်လခဲမြို့အနီးမဟာဗျူဟာအရအရေးပါတဲ့အာနာသိန်းစစ်ကောင်စီရဲ့စခန်းတစ်ခုဖြစ်တဲ့မဲဆလောင်းတောင်စခန်းကို KNPB ကရင်နီတပ်ဦးဆောင်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရတပ်နဲ့ KNDF ကရင်နီကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်သိမ်းယူခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးအားသာရာကြောင့်တောက်ကြနေတုန်းကပြန်ဆုတ်ပေးခဲ့တယ်လို့ KNDF သတင်းပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောဆိုခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာပ
ါဟုတ်ကဲ့ဘောလခဲမြို့နန်ဖဲရွာနီးဒီမဲဆလောင်းတောင်ကုန်းမှာအခိုင်အမာဆွဲထားတဲ့စစ်ကောင်စီတပ်ကိုတိုက်ခိုက်ခဲ့ပုံကိုအမည်မဖော်လိုတဲ့ KNDF ပြန်ကြားရေးတာဝန်ခံက
ဆိုဆိုရဘောလခဲနန်မြို့နယ်သားအဓိကအခြေစားကြတဲ့နေရာကိုစစ်ကောင်စီတပ်ကခင်းကျောထားတဲ့နေထားချက်ပဲပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်တို့ဂရီနီမှာရှိတဲ့တော်နိုင်ရေးပူပေါင်းတပ်ဖွဲ့ကအစီအစဉ်ကြီးကြတဲ့ဒီကောင်စခန်းပိုက်ခိုက်တင်ပိုက်ခဲ့တာဖြစ်ပါလေ။အစကံကောင်ဖက်တင်ပြီးတာနဲ့ဒါသူပြန်ဆုတ်ရတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်။လေပြန်ရပါလိမ့်မယ်လည်းလာကျဲတဲ့ပုံစံမျိုးလာတိုက်ခိုက်တဲ့အမျိုးဖြစ်တဲ့အတွက်ခက်ခဲတဲ့အနေအထားမျိုးဖြစ်ပါလေ။ဒီကတော့စစ်ကောင်စီကလည်းဖျားပြင်းလက်နဲ့တွေရှိတယ်ပေါ့နော်။တော်မီလီမြန်တွေရှိတယ်။ဒီလိုသူတို့ဖက်မှာအသာစီးရနိုင်တဲ့လက်နဲ့တွေပိုင်ဆိုင်ထားတဲ့အတွက်ဒီစစ်ရှင်ကြီးတွေတို့ရဲ့ခါမှာကိလေသာဖြစ်ကျွန်တော်တို့တွေ့ရတာမျိုးရှိပါလေ။ဘောလကေမှာချိဆိုင်ရဲ့လက်မကြီးအခန်းရှိတဲ့ခန်းနဲ့ကနေတာလက်မကြီးပြစ်ကူတာတွေလောက်တာပေါ့
ဒီနေရာမှာဘာကြောင့်အခုလိုခက်ခဲရတဲ့ဝင်တိုက်ခဲ့ရပါလဲလို့မေးရမှာ
အဓိကတော့မက်ဆလောင်းစခန်းကိုဝင်မရချင်းရဲ့ချက်ကတော့ဘောလကေမျိုးကိုထိန်ချုပ်နိုင်ဖို့စစ်ကောင်စီတို့အချက်ချောင်ကြတဲ့ဒီကုန်းစခန်းတစ်ခုဖြစ်တယ်အဲနောက်ဘောလကေမျိုးနဲ့ဖြူစုမျိုးနဲ့ကိုဆက်သွယ်နိုင်တဲ့ဆက်သွယ်ရေးတွေတန်းကြောင်းကိုဖျက်တောက်နိုင်တဲ့အနေအထားတွေဖြစ်တဲ့အတွက်ဒါစစ်ကောင်စီကဒီကောင်စခန်းမှာဟိုတခြားလေးခိုင်မှာတပ်ဆွဲထားတယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်အဲ့ဒီတော့ဒီတောင်ကုန်းပေါ်တိုက်ပွဲတဲ့နှစ်ဖက်အင်အားအခြေအနေကိုမေးရမှာ KNDF ပြောခွင့်ရက
ဒီမက်ဆလွန်ကတော့တာမ66ကတာရင်းနေရဖြစ်ပါတယ်ခမန်းချေ20ကနေ40ကြားရှိနိုင်တယ်လို့ကျွန်တော် ခတ်မှန်းပါတယ်ကျွန်တော်တို့ဒီစခန်းကိုတိမ်ပိုက်နိုင်တဲ့လုံလောက်တဲ့အင်အားနဲ့ကျွန်တော်တည့်ရောက်ခဲ့တာဖြစ်ပါတယ် KNG ရဲ့ပါတယ်နောက်ပြီးတော့ဒီ NUG အောက်မှာရှိတဲ့အလဲပိုင်းတိုင်းစစ်ခဏချောက်က1100ခုံလို့1103လို့1105လို့ပါတယ်နောက်ပြီးတော့ PPG ရော KA ပေါ့နော် Green Army ကဦးဆောင်တယ
်ချိန်ထဲမှာထိခိုက်ကြဆုံးမှုတွေကိုလည်း KNDF ပြောခွင့်ရတာပဲ
စစ်ကောင်စီဆက်တော့ငါးဦးတေဆုံးတယ်ကျန်တဲ့ဖွဲ့တွေကတော့သူတို့စခန်းကိုစွန့်ခွာပြီးတော့ထွက်ပြေးသွားတဲ့အနေအထားမျိုးဖြစ်ပါတယ်ကျွန်တော်တို့ Green ပူပေါင်းတပ်တွေကတော့ကျွန်တော်ရဲဘော်တူကြဆုံးတယ်လက်နေတွေတင်းစီရမီပါတယ်ဆိုတော့သူကြီးလက်နေကြီးတွေပေါ့နော်60မမလူဟာမျိုးကိုနဲ့လက်ပါတယ်နောက်ပြီးတော့ RPG လို့ RPG ရဲ့ကြီးကပုံပြီးဒီတော့ညာကိုကျွန်တော်တင်ပိုင်မိပါတယ်ပေါ့နော်ဆိုတော့သူတို့ဒီအရေးပါတဲ့ကုန်းစခန်းတစ်ခုမှာဒီလိုနည်းနည်းကြီးကြီးနည်းကြီးကြီးစားနေလို့ဒါတခြားတူလောင်တဲ့ပုံစံမျိုးကိုကျွန်တော်တွေ့ရပါတယ
်ဒီပေါ်စစ်ကောင်စီပြောခွင့်ရကိုဆက်တယ်ဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးဒီချိန်ထဲမှာစစ်ဆက်ဖြစ်လာနိုင်ခြေကိုလည်း KNDF ပြောခွင့်ရကပဲ
စစ်ကောင်စီကတော့ဘောလကဲတို့ဖူဆူမြို့နယ်ဒီမော့ဆူမြို့နယ်ကိုဒါစစ်ကြောင်းထိုးမဲ့အရေးရောင်ကိုဒီနောက်ဆောင်ပိုင်းတော့မှကျွန်တော်တို့စသိရတာပေါ့နော်အဲနောက်ပြီးတော့အဓိကတော့ဒီစစ်ကောင်စီကသူရေကောက်ပွဲလေးရှိတဲ့အတွက်ဒီနေရာမှာရှိတဲ့မြို့တွေကိုဒါသူအပိုင်ခင်းချုပ်ခြင်းတဲ့ပုံစံမျိုးနဲ့ဆက်လက်ပြီးတော့စစ်ကြောင်းကိုထိုးနိုင်မယ့်အနေအထားမျိုးတော့ရှိပါတယ်စစ်ကြောင်းထိုးလာရင်ဒီကအပြင်မှာရှိတဲ့တော်လိုင်းကြီးတပ်ဖွဲ့တွေနဲ့ပေါင်းပြီးတော့ရင်ဆိုင်တိုက်ခတ်ဖို့အချင်းချင်းတင်ထားတဲ့အနေအထားမှာတော့ရှိပါတယ်
တကယ်တော့ဒီကြားပြည်နယ်ဒေသခေါ် KNI နဲ့ဒေသမှာအရင်တခြားစခန်းတွေကိုအခုလိုဝင်ရှိနိုင်ဖို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့မောင်းမြင်တာများခဲ့တယ်လို့စည်ရေးဆောင်ကြည့်နေသူတွေကဆိုပါတယ်ခင
်ဗျာဒါကတော့ဂရင်းနီဘက်ကစခန်းသိမ်းတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးကိုဝင်းမင်းပြောပြသွားတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ဒုအတန်အစီအစဉ်ကိုတင်ဆက်ပါမယ်အချိန်မီဆေးကုသခွင့်မရကြလို့အချင်းတောင်တွေအတွင်းမတည်တင်ပဲတည်ဆုံးရသူတွေအများအပြားရှိပါတယ်ဒီအကြောင်းကို Frontier မြန်မာအဖွဲ့ကဒီတစ်ပတ်တို့အတန်အစီအစဉ်မှာပြောပြပေးပါပ
ါကျွန်တော်တို့တို့အမခံချက်မရှိဘူးဆိုတာအဲ့အဲ့မှာတော့ပြီးပြီးတိုက်ရတာပေါ့နော်အဲ့ဒါကိုတော့အမြဲအမှတ်ရ
ဟိုကဖေးတယောက်ဆက်အတွက်တင်မဘူးလေအကုန်လုံးဟိုဒီလိုဖမ်းထားတဲ့လူတွေအကုန်လုံးကိုဒါလူလိုအပ်တဲ့ဆေးကူတာခွင့်ဖောက်ချောက်ခွင့်ဒါတွေအကုန်လုံးကိုရစေချင်တာပေါ့
နေထိုင်မကောင်းဖြစ်နေတဲ့အချိန်မှာဆေးကုသခွင့်လုံးဝမရနိုင်တဲ့အခြေအနေတစ်ခုကိုစဉ်းစားကြည့်ပါဒါမှမဟုတ်ကိုယ့်ရဲ့မိသားစုဝင်တယောက်ကျန်းမာရေးယိုယွင်းနေတဲ့အချိန်မှာဘာမှမလုပ်ပေးနိုင်တဲ့အခြေအနေတစ်ခုကိုလည်းခံစားကြည့်ပါဒါကဒီနေ့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားများစွာနဲ့သူတို့မိသားစုတွေကြုံတွေ့နေရတဲ့စိတ်ထိခိုက်ကြေကွဲစရာအဖြစ်ပျက်တွေပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအသုံးပြုမထားသလိုအသံတချို့ကိုလည်းပြောင်းလဲအသုံးပြုထားပါတယ်ရှင်
ကျွန်တော်တို့ဆောင်းမဲမှာဆိုအဲ့တယောက်ကဟိုမူးပြီးတော့တက်တယ်လို့ဖြစ်လဲဟာမျိုးရှိတယ်လीเนาะအဲ့ညာဘက်ကြီးအဲ့လိုမျိုးဖြစ်သွားတယ်ဖြစ်တော့ကျွန်တော်တို့ထောင်ထဲရလူတွေကခေါ်တယ်ပေါ့เนาะအေးပေါ်ဆိုတော့ခေါ်တဲ့အချိန်မှာမလာဘူးမင်းကြီးဟိုတွားပြီးတော့ယူရတယ်ဖြွင့်ရတယ်ဖြွင့်ပြီးမှအဲ့စေကန်းကိုတစ်ခါပြန်ပြီးတော့အဆင့်နေရကြာတယ်ကွတေးမယ်ဆိုရင်တေးသွားပြီပေါ့55မိနစ်တနာရီလောက်ကြာမှလာခွင့်ပြီးတော့ဟိုဟာဖြစ်တယ်ပေါ့နော
်ကိုကျော်စွာတရားအင်းစိန်ချောင်းတဲ့ကသူ့အတွေ့အကြုံတွေကိုပြန်ပြောပြနိုင်မှုတစ်နှစ်နီးပါးလောက်အချိန်ယူခဲ့ရပါတယ်ဒါတော့မှပြန်ပြောပြတိုင်းစိတ်တို့ဒေါသထွက်ရမြဲပါကိုကျော်စွာအာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်လို့ဆိုပြီးအဖမ်းခံခဲ့ရတာပါအဲ့ဒီနောက်မှာတော့နမယ်ဆိုးနဲ့ကြော်ကြားတဲ့စစ်ကြောရေးမှာ14ရက်လောက်မအိပ်ရပဲနှိပ်စက်ခံခဲ့ရပါတယ်စစ်ကြောရေးပြီးလို့အင်းစိန်ချောင်းရောက်တော့လေနှိပ်စက်ခံရလို့ရလာတဲ့ဒဏ်ရာတွေအတွက်ဘာကူတာမှုမှမပေးပါဘူးအ ਨੇ ဆုံးတော့အင်းစိန်ချောင်းကစစ်ကြောရေးတဲ့ပိုလုံကြုံလောက်မှာပါလို့သူတွေးထင်ခဲ့ပါတယ်ဒါပေမဲ့ထောင်ကအညှိတက်နေတဲ့တောက်ရီဘုံတဲကရေကိုတောက်ကရင်ကောင်ဘောလုံးမျောနေတဲ့ပဲဟင်းရေတွေနဲ့ငပိချောင်းသာစားပြီးလူချင်းထက်ပြုတ်သိက်ကြက်ညက်နေရတာပါပ ဘိုးဆိုးရာကတူထောင်ထဲရှိတဲ့ကာလကမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်နှုန်းမြင့်တက်နေတဲ့အချိန်ဖြစ်နေခဲ့ပါတယ်။တခြားအချင်းကြားနေတဲ့သူများစွာဤသူသူလဲနေမကောင်းဖြစ်ခဲ့ပါတယ်။ဒီအတွက်ထောင်ထဲကတစ်ခုတည်းသောကုသနီးကတော့ပါစီတမောပေးပြီးအကျဉ်းသားတစ်ထောင်အတွက်အောက်ဆီဂျင်သုံးလုံးသာလာထားပေးခဲ့ရပ
ါထောင်ကထောင်ဝင်တန်းပေါ့နော်ဟိုထောင်ဝင်တန်းတယောက်ကပဲထိုင်နေတာစေပညာရှင်မဟုတ်ဘူးအဲ့ဒီထောင်ဝင်တန်းကလည်းအမြဲတမ်းထိုင်မနေဘူးเนาะအဲ့ဒီအချိန်မှာကျွန်တော်တို့အထက်ထဲမှာဆရာဝန်တယောက်ရှိနေလို့ဆရာဝန်တယောက်ကပဲစစောပြောတဲ့ emergency ပေါ့နော်သူ့ကိုဘယ်လိုအသက်ရှူပိုင်းဆိုပြီးတော့ပြူစုလိုက်လို့ပေါ့နော်ဟိုဟိုဟာဖြစ်တယ်ပေါ့နောက်မို့ဆိုကူပါကေပါတကယ်တကယ်ဖြစ်တာရင်ဩကျွန်တော်တို့အတွက်အမခံချက်မရှိဘူးဆိုတာအဲ့အဲ့မှာတော့တိတိုက်ရတာပေါ့နော်အဲ့ဒါကိုတော့အမြဲအမှတ်ရတာ
အင်းစိန်ချောင်းကထောင်ဆေးရုံရှိရဲ့အနည်းငယ်သောထောင်ကြီးတွေတဲကတခုဖြစ်ပါတယ်ဒါဆိုရင်ကိုဗစ်ကာလအတွင်းထောင်ကြီးမဟုတ်တဲ့နေထောင်အသေးလေးတွေမှာနေရတဲ့အကျဉ်းသားတွေဘလောက်ဆူဆူဝါးဝါးကြုံတွေ့ရမလဲဆိုတာစဉ်းစားကြည့်ပါတနိုင်ငံလုံးမှာရှိရဲအကျဉ်းထောင်46ခုတည်းက40ကျော်လောက်မှာဆေးရုံ၊ဆေးခန်း၊ဆေးကုပေးနိုင်တဲ့နေရာတွေမရှိဘူးလို့2018ခုနှစ်တုန်းကအချက်လက်တွေအရသိရပါတယ်။နောက်ဆုံးအချက်လက်တွေကိုအတည်ပြုနိုင်ဖို့ကျင်းဦးစီးဌာနကတာဝန်ရှိသူတွေကိုဒို့အတန်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။2018ခုနှစ်ကအချက်လက်တွေအရရောအဲ့ဒီနောက်ပိုင်းသတင်းတင်ပြချက်တွေအရပါဖေဖော်ဝါရီလ1ရက်နေ့ဆေးအာဏာမသိခင်ကတည်းကထောက်အများစုဟာခန္ဓာဝန်ချက်ပို့ပြီးအကျဉ်းသားတွေပြည့်ကျက်နေကြတာပါအာဏာသိမ်းပြီးနောက်မှာတော့ဆေးအာဏာရှင်စန့်ကျင်ဆန္ဒပြတို့18,000ဝန်းကျင်လောက်ကိုလည်းထပ်ဖန်းစည်းလိုက်တဲ့အခါမှာတော့ထောက်ထဲမှာအတော်လေးပြည့်သိမ်းကျက်ညက်နေမယ်ဆိုတာမြေကြီးလက်ခံမလွဲပါပဲဆေးအာဏာသိမ်းတာမဖြစ်ခင်တည်းကအကျဉ်းထောင်တွေမှာဆေးဘက်ဆိုင်ရာကုသရေးအတွက်ငွေကြေးနဲ့အရင်းအမြစ်ထောက်ပံ့တာအတော်လေးအားနည်းရလို့သတင်းတွေထွက်ပေါ်ခဲ့ပါဗျ။2018ခုနှစ်တုန်းကပြည်ထရေးဒူးဝန်ကြီးဗိုလ်ချုပ်အောင်စိုးကအကျဉ်းဦးစီးဌာနဖွဲ့စည်းပုံအရကျန်းမာရေးဝန်ထမ်း900ကျော်ရှိရမှာဖြစ်ပေမဲ့200ကျော်သာရှိတယ်လို့ပြောခဲ့ပူပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအရေးပေါ်ဆေးကုသမှုလိုအပ်တဲ့အကျဉ်းသားကိုပြင်ပဆေးရုံတွေမှာဆေးကုသခွင့်ပေးရမူဝါဒကိုကျင်းသုံးခဲ့ပါတယ်။အခုတော့ပြင်ပမှာဆေးကုခွင့်ရဖို့အလွန်အလွန်ကိုခက်ခဲနေပါပြီ။တိုင်းဒေသကြီးနယ်ပြည်နယ်အစဉ်အနယ်ဒီခေါင်းဆောင်တူဟာ2021ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။သူ့ဘယ်ဘက်မျက်လုံးကတိမ်ဖုံးလာလို့ကောင်းကောင်းမမြင်ရတော့ပါဘူး။ခွဲစိတ်တာမလုပ်ရင်မျက်လုံးကွယ်သွားနိုင်လို့လွန်ခဲ့တဲ့3-4လလောက်ကလေးကမျက်လုံးခွဲစိဖို့ခွင့်ပြုချက်တောင်းချခဲ့တယ်လို့သူမိသားစုကပြောပါတယ်။တမီးဖြစ်သူကအတော်လေးစိတ်ပူပန်နေပါတယ
်။ဟုတ်ပြီတော့ကတော့လည်းဟိုစိတ်ပူပါပေါ့ဗျာ။မျက်စိကလည်းအဓိကပဲလေလူတယောက်မှအဲ့တော့ဟိုမမြင်ရဘူးဆိုရင်ဒါဘာမှလုံးဝမရဘူးပေါ့။ဒါဆိုအများဆုံးသူတို့တော့လည်းဟိုကုစိတ်ကုတာကုန်တော့လည်းပေးစီချင်တာပေါ့။ကျွန်တော်တို့အမြင်ရနေတိကတော့သူအဲ့လိုတောင်းဆိုကြတာတော့3-4လလောက်တော့ရှိပြီရှင်လား။အင်းသူတို့ဘက်ကတော့သူတို့အထက်ကခွင့်ပြုချက်မရှိတော့သူတို့ဘက်ကလည်းဟိုချပေးလို့မရဘူးလုပ်ပေးလို့မရဘူးဆိုတာမျိုးတွေအဲ့လိုမျိုးတွေတော့ရှိမှာပေါ့
။အမျိုးသမီးယောဂခံစားနေရတဲ့နိုင်ငံရေးအကျဉ်းသူတဦးရဲ့မိခင်ကိုလည်းဒို့အတန်ကစကားပြောပြခဲ့ပါတယ်။ယောဂကြောင့်အပြင်းထန်ကြိုက်ခဲရာတွေရှိလို့ခွဲစိတ်ကုသဖို့လိုအပ်တာပါ။သူမကိုပြင်ပစီယုံမှာကုသခွင့်ရဖို့မိခင်ဖြစ်သူကစူးစမ်းပေးခဲ့ပေမဲ့ထောင်ဘက်ကပယ်ချခဲ့ပါတယ်
။အခုလည်းအရင်နဲ့ပြောအဘိုးကပြောမမကြီးအရင်နဲ့လို့ထောင်နိုင်ဘူးလို့ပြောပြီးတော့သူ့အပြင်မှာစိတ်ကုကိုပုံရစီပါကုပြင်းမှာပေါ့နော်။အဲ့လိုမျိုးပဲ။အရင်ကဘာမှဒီမှာအခုပြည်လို့ရှိဘူးလေ။နေရရမှာလည်းရှိတယ်။ကိုကတော့နေရလေးပဲဖယားဝူးပြီးတော့ပြန်လာပါတော့မရှိတော့ဘူး။ဒီကျမ်းမာရေးချက်ကကိုကင်းနေရလာတယ
်။နိုင်ငံတကာလူ့အခွင့်အရေးဥပဒေအရမြန်မာနိုင်ငံဟာအကျဉ်းသားတွေအပါအဝင်လူတိုင်းအတွက်ကျန်းမာရေးရပိုင်ခွင့်ကိုလေးစားကာကွယ်ဖြည့်ဆည်းပေးဖို့လိုအပ်တယ်လို့နိုင်ငံတကာဥပဒေပညာရှင်များကော်မရှင်ကဆိုပါတယ်။အကျဉ်းသားတိုင်းထောင်တွင်းနေရစဉ်ကာလမှာတင်လျော်ရဲ့ကျန်းမာရေးဆောင်ရှားမှုရပါခွင့်ရှိရမယ်လို့အကျဉ်းထောင်လက်ဆွဲဥပဒေအခန်း၈ရဲ့ ပုံမှာ39 38 39တွေမှာပြထန်ကြပါတယ်။ဒါပေမဲ့ဒီဥပဒေကိုထောင်အာဏာပိုင်တွေကမလိုက်နိုင်တဲ့အတွက်ထောင်သားတွေအခွင့်အရေးချိုးဖောက်ခံနေရတာဖြစ်တယ်လို့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေတဲ့ဦးကသုံးသပ်ပါတယ်
။ထောင်ကျင်းမှာရှိတဲ့စေဝါကုသမှုခံယူမိတာလုံလောက်မှုမရှိလို့သူ့ကိုကုသပေးနေတဲ့ဆရာဝန်ကအရေးပေါ်ပြင်ပစေယုံမှာအချိန်ကြီးစေဝါကုသဖို့လိုအပ်တယ်လို့ညွှန်ကြားလိုက်တယ်ဆိုရင်လေနာပုံမှာ30ခွန်ရတယ်နော်ဆရာဝန်ရဲ့ညွှန်ကြားချက်လိုက်နာဖြေစီပေးရမယ်အဲ့စကားတစ်ခုနဲ့ရှင်းပါမယ
်ဆေအာနာဒိမ့်ပြီးကလေးကနိုင်ငံရေးအကျဉ်းသားတွေဟာအချိန်မီဆေးကုသခွင့်မရကြဘူးလို့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒါကြောင့်နိုင်ငံရေးအကျဉ်းသားအနည်းဆုံး34ရာလောက်အသက်ဆုံးရှုံးခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းအရာတည်ရပါတယ်အင်းစိန်ချောင်းတွေကကိုဝန်ဆောင်မတ်ချယ်ရီဘိုဂျီနိုင်ဟာဆေးရုံတံမွန်တောင်းနေတာကြောင့်2022ခုနှစ်မေလမှာသူမကလေးကိုဆုံးရှုံးခဲ့ရပါတယ်မြန်မာနိုင်ငံရဲ့ထောင်နေတဲ့ကကျန်းမာရေးစောင့်ရှောက်မှုလက်တလောအခြေအနေတွေကိုအတိအကျသိရဖို့ကအတော်လေးခက်ခဲပါတယ် ICRC လို့လွတ်လပ်တဲ့အဖွဲ့အစည်းတွေဟာလည်းထောင်ထဲဝင်ခွင့်မရကြသေးပါဘူးတို့အတန်နဲ့စကားပြောဖြစ်ခဲ့တဲ့အချင်းချင်းနေသူတွေရဲ့မိသားစုဝင်တွေဟာလည်းအကြောင်းကြောင့်သူတို့မိသားစုဝင်ရဲ့ဆေးကုသခွင့်ထိခိုက်မှာကိုကြောက်ရွံ့နေကြရပါတယ်။နိုင်ငံရေးအချင်းသားတွေရဲ့မိသားစုဝင်များစွာဟာလည်းသူတို့ချစ်ခင်ရသူတွေနဲ့တွေ့ခွင့်မရကြလို့ထောင်ထဲမှာသူတို့ဘာတွေလိုနေရလဲဆေးဝါးတွေပို့ပေးဖို့လိုအပ်နေမလားဆိုတာကိုမသိကြရပါဘူး။တိုင်းဒေသကြီးနဲ့ပြည်နယ်အဆင့် NLD ခေါင်းဆောင်ရဲ့တမိဖြစ်သူကတော့သူမအဖေလိုမျိုးပဲဘဝတူအချင်းကြားနေသူတွေဟာလူခွင့်ရေးချိုးပေါက်ခံနေရတယ်လို့ဆိုပါတယ်
။ပါဝင်တာတွေ့လို့ရရင်တော့ဟိုဘာတွေလိုလဲဘာတွေလိုအပ်တယ်ဘလို့ရဖက်ဖက်ရှိတယ်ဆိုတာဟိုသိရမှာပေါ့။ဟိုသူ့ရဲ့လူတယောက်ရဲ့အခွင့်အရေးမရရင်တော့လည်းချိုးပေါက်တယ်လို့ပဲပြောရမှာပေါ့လူခွင့်ရေး။ဟိုခပိတယောက်ဆက်အတွက်တင်မဘူးလေအကုန်လုံးဟိုဒီလိုဖမ်းထားတဲ့လူတွေအကုန်လုံးကိုဒါလူလိုအပ်တဲ့ဆေးပူတာခွင့်ဆောက်ရှောက်ခွင့်ဒါလေးအကုန်လုံးကိုရစေချင်တာပေါ့ဟိုဘာပြောပြောဟိုတခြားလူတွေကိုလည်းရှိရပါလေအကုန်လုံးလူအတွက်အခွင့်အရေးပေါ့ဒါလေးရစေချင်တာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့မြန်မာနိုင်ငံအတွင်းကလူခွန်ရေးအခြေအနေတွေကိုထုတ်ပေါ်တင်ပြပေးနေတဲ့ဒုအတန်အစီအစဉ်ကိုနောက်တော့တင်ခဲ့ရတာဖြစ်ပါတယ်။ဒါအပြင်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီနဲ့ခေတ်ပြန်ကဘာတပတ်တွင်းမြန်မာသတင်းစုစည်းတင်ပြချက်လျှာစည်းဝါသတင်းများအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနောက်တော့တင်နိုင်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာပါခင်ဗျ VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 11.13 ညလိုင်းနိုမီတာ40 kHz 94.13 ညလိုင်းနိုမီတာ58 kHz 95.85တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးအောင်မှာဖြစ်ပါတယ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဒါအပြင်တပတ်တွင်းထူးခြားတဲ့မြန်မာသတင်းများနဲ့လျာစီးပွားသတင်းများအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။လူမျိုးဘာသာစွဲနေတဲ့မြန်မာနိုင်ငံရေးအပိုင်းနှစ်ကိုဆက်လက်တင်ပြမှာဖြစ်ပါတယ်။မြန်မာနိုင်ငံရေးကိုလူမျိုးဘာသာစွဲအတ္တဘာဝနိုင်ငံရေး Identity Politics အဖြစ်ပညာရလေ့လာနေသူတချို့ကမြင်ကြပါဗျ။လွတ်လပ်ရေးလှုပ်ရှားမှုကာလအတွင်းကလက်ဝဲအယူအဆကိုညှို့ခက်ပြီးလွတ်လပ်ရေးနောက်ပိုင်းမှာလည်းမြန်မာတပ်မတော်ရဲ့နိုင်ငံရေးကအမျိုးသားနိုင်ငံရေးဆိုရှယ်လစ်ဝါဒဖြစ်လာခဲ့ပါတယ်။အထူးသဖြင့်တော့1988ခုနှစ်နောက်ပိုင်းမှာတော့စစ်တပ်ရဲ့လူမျိုးဘာသာစစ်တပ်ရဲ့အမျိုးသားရေးဟာလူမျိုးစွဲဘာသာစွဲအမျိုးသားရေးလက်ရစွန့်နိုင်ငံရေးဘက်ကိုရွေးလာလေသလားလို့ လေလာသူတချို့ကသုံးသပ်ကြပါတယ်ဗုဒ္ဓဘာသာရေးကြွေးကြော်နေကြတဲ့နိုင်ငံရေးကိုဗုဒ္ဓဘာသာအယူဆတောင်းကပဲပြန်လည်သုံးသပ်ကြည့်ရင်ဘယ်လိုတွေ့ရပါမလဲကနေဒါနိုင်ငံ York University မှာပါတဂူဘွဲ့ယူဖို့စူးစမ်းနေတဲ့ကိုထမင်းလွင်နဲ့ဥတည်မောင်တန်းတို့ကဆွေးနွေးတင်ပြထားတဲ့ဒုတိယပိုင်းကိုကြည့်ရှုနာတော်တာဆင်ကြပါခင်ဗျာ
လူမျိုးနဲ့ဗုဒ္ဓဘာသာအရေးကိုထိတ်တန့်တင်လာကြတဲ့မြန်မာနိုင်ငံရဲ့လူမျိုးဘာသာအမျိုးသားရဲ့ပေါ်ပညာအိဆာအနတ္တနဲ့ဒုက္ခသဘောကနေကျွန်တော်တို့ဒုတိယပိုင်းဖြစ်ဆက်လက်ဆွေးနွေးကြမှာပါဆွေးနွေးတင်ပြမယ့်သူကတော့ကနေဒါနိုင်ငံ York University ကပါတဂူဘွဲ့အကြောင်းသားကိုထမင်းတွေဖြစ်ပါတယ်ပထမပိုင်းမှာ Nation State လို့ပြောကြတဲ့အမျိုးသားလက္ခဏာနဲ့နိုင်ငံတော်တည်ဆောက်ဖို့လိုအပ်တယ်ဆိုတော့ကိုထမင်းတွေကအဆုံးသတ်မှာအခုလိုပြောရပါတယ်
ဟိုဆရာခုနကပြောတဲ့အတိုင်းပဲလူဆိုတာကျွန်တော်တို့ပေါ်လာကြတဲ့အရွှေ့နေကြတဲ့အမျိုးပဲဗျအဲ့တော့ကျွန်တော်တို့ဟာဟိုတတ်သတ်မှတ်သေးပဲတတဝေမတိတ်ဒီမှာပဲနေရတယ်လို့မှမရှိဘူးအဲ့တော့ဒီလူသမိုင်းဖြစ်စဉ်ဗမာပြည်မှာရှိနေတဲ့လူတွေရဲ့ဖြစ်စဉ်ကိုကြည့်လိုက်ရင်လူတွေကပြောင်းလိုက်ရွှေ့လိုက်ဒီလိုပဲရေကြီးရမျက်နှာရနေကြတယ်ပေါ့ဗျာအဲ့တော့အဲ့ဒီအခြေခံပြီးတဲ့အခါကျတော့ကုလူဆက်ဆံမှုတွေကလည်းဘယ်တော့မှတားမရပါဘူးဟိုလက်ထက်တာထိမ်းများတာတခါပြီးတဲ့အခါကျတော့ဒလိတွေကလည်းဒီလိုပဲရောရှက်နေတာပါပဲနိုင်ငံရေးဘက်မှာကျတော့ဗမာဆိုတာပဲအမရိရှိတယ်အောင်နော် essence တစ်ခုရှိတယ်အောင်ဒါဒီရှောင်းဆိုလို့ရှိရင်ပဲ essence တစ်ခုရှိတယ်အောင်ကျွန်တော်တို့ကပြောဆိုနေရောဒီလူမှုသိပ္ပံနယ်ပယ်ရဲ့အလုတ်ကတော့ဖြစ်ရင်ဒါတွေဟာဒီလို essence မရှိပါဘူးဒါတွေဟာလူဖွဲ့စည်းတဲ့မှာပဲဖြစ်လာတယ်သမိုင်းကြောင်းအရာပဲဖြစ်လာတယ်တိုးတက်ဖြစ်ပေါ်လာတယ်အဲ့တော့ကျွန်တော်တို့ဟိုလူမှုသိပ္ပံလုပ်တဲ့လူတွေ social science လေ့လာတဲ့လူတွေကတော့ထောက်ပြရုံပဲတတ်နိုင်ကျွန်တော်တို့ကဘယ်တော့မှတော့နိုင်ငံရေးသမားဒီအမရိသဘောရှိတယ်လို့ပြောနေတဲ့ဟာမဟာဗမာဆိုတဲ့လူတွေကိုလည်းကျွန်တော်တို့ကဒါညှိရမှာပါပဲဆရာအဲ့လိုပဲမဟာရှာမဟာကရင်ပြောတဲ့လူတွေကိုလည်းကျွန်တော်တို့ကညှိရမှာပေါ့ဆရာဒီဟာကတနည်းအားဖြင့်ကတော့ဒီပညာသဘောဆိုတဲ့ဟာကိုကျွန်တော်တို့ကအမြဲထောက်ပြနေရမှာဖြစ်ပြီးတော့နားထောင်တာမထောင်တာတော့သူတို့ကိစ္စဖြစ်မှာဆရာနော်ကျွန်တော်တို့ကတော့ဒါဟိုထောက်ပြပြီးတော့အဲ့ဒါမှပဲကျွန်တော်တို့တိုင်းပြည်မှာနော်ရေပတ်မဝင်တဲ့စီလုံးမှုဆိုတာကိုခဏထားအောင်ကျွန်တော်တို့က nation state တွားလို့ရတဲ့စီလုံးမှုမျိုးကိုအနိုင်နိုင်တိဆောက်နိုင်မယ်လို့ကျွန်တော်တို့ယူဆတယ
်ဟုတ်တယ်ဟိုကျွန်တော်တို့ဗုဒ္ဓဘာသာမှာကပြင်းပြနော်လောကမှာရှိနေတဲ့အရာတွေကိစ္စတွေကျွန်တော်တို့ခဏခူအားစပြီးလောကမှာရှိတဲ့အရာတွေကိုပြင်းပြလို့ပြောတယ်အဲ့တော့ဒီဘက်မှာဒီပညာဆိုတဲ့အမြင်မျိုးကိုယူလာပြီးလူမှုသိပ္ပံမှာ social construction theory ဆိုပြီးဒါဘာသာပြန်ရင်တော့လူမှုပညာ theory လို့ပြောရအောင်။နော်ဒီအမြင်နဲ့ကြည်လာကြတဲ့အခါကျတော့ပြီးရင်သူကအမြဲတမ်းပြောင်းလဲနေတယ်ဆိုတဲ့အနောက်နိုင်ငံအမြင်ကောကျွန်တော်ဗုဒ္ဓဘာသာရဲ့အနိစ္စအမြင်ကောရှိရှိလာကြတဲ့အခါကျတော့ okay ဒါဆိုရင်ကျွန်တော်တို့မြင်နေတဲ့အယူအဆတွေကိုဘာလို့ဆွဲကြမှာလဲ။အတူတည်ဆောက်ကြည့်လို့မရဘူးလား။အတူပညာကြည့်လို့မရဘူးလား။ဆိုတော့နော်ဆိုတော့ဟိုဒီကိုထမင်းတွေအနေနဲ့ဘာသာရေးနိုင်ငံရေးကိုတခြားနိုင်ငံတွေရောလိလာတဲ့အခါမှာနော်နိုင်ငံတွေရွေ့ကြတဲ့အခါမှာအဲ့ဒီလိုပြညတ်ကိုအတူတူဆောင်ရဘယ်လောက်ထိအရေးကြီးတယ်လို့တွေ့ရ
အရေးကြီးရပါဆရာဟိုအလွန်ကိုပဲအရေးကြီးတဲ့အခန်းကဏ္ဍပါတယ်ပေါ့နော်ဆရာဘာလို့လဲဆိုတော့ဒီဟာပညာပဲကျွန်တော်တို့ပြောနေတဲ့ဒီအမျိုးသားအတ္တဘဝရုပ်ဆိုတဲ့ဟာ national identity ဆိုတဲ့ဟာပညာပဲအဲ့ဒါလည်းဒီအခုလက်ရှိရှိနေတဲ့ဒီအမျိုးသားနိုင်ငံ nation state အထိုင်ကနေမရှိလို့မဖြစ်တယ်အဲ့တော့အဲ့ဒီဟာကိုစောက်ကြတဲ့အခါမှာကျွန်တော်တို့အမြဲတမ်းပေးလေးရှိတဲ့ဟိုနော် classic ဥပမာကတော့ Indonesia ပေါ့ကြာနောက်ခေတ်ရှေ့တောင်အရှမှာပေါ်လာတယ်ဆိုလို့ရှိရင် Indonesia ဆိုလို့ရှိရင်ဘာသာစကားကိုလည်းဂရုစိုက်ပြီးတဲ့အခါကျတော့ဒါအများလက်ခံနိုင်တဲ့ဘာသာစကားတွေကိုအတိအမှတ်ပြုတယ်တခါပြီးတော့ဒလိတွေကာချာပေါ့နော်ကျွန်တော်ဗမာတို့ယဉ်ကျေးမှုလို့ပြန်တယ်လူလည်းပြန်တယ်အဲ့တော့ဒီဒလိထုံးစံတွေကိုကြားတဲ့အခါကျတော့လည်းအများစုအားလုံးအဆင်ပြေနိုင်မဲ့ဒလိထုံးစံတွေကိုညှိနှိုင်းပြီးတော့ပြဋ္ဌာန်းတဲ့အခါကျတော့ဒီလူတအုပ်စုကပဲလောကကြီးအုပ်တဲ့အဖြစ်လည်းမရောက်ဘူးအဲ့လိုလဲလူများကျန်တဲ့လူအများမထင်ဘူးစိတ်ထဲမှာမနာဘူးပေါ့နော်အဲ့လိုဖြစ်တဲ့ပုံစံမျိုးကိုဒါသူတို့စောက်ကြတယ်ပေါ့နော်ဆရာအဲ့တော့ဒီအနီးတဲ့အနီးနားတိုင်းကိုကြည့်မယ်ဆိုလို့ရှိရင်လေသူတို့လည်းစောက်တာပါပဲဆရာဒါပေမဲ့သူတို့စောက်တဲ့ process ကကျွန်တော်တို့ထက်ရှေ့လေကျွန်တော်တို့ရှေ့ရောက်တယ်လို့ပြောလို့မရပါဘူးနော်သူတို့က ထိုက်တဲ့လောက်လေအောင်မြင်တယ်ဒါပေမဲ့ဒီဆောက်တဲ့
လက်တွေ့နိုင်ငံရေးအရာလူမှုရေးအရာစီးပွားရေးအရာအကျိုးတရားမှုတွေရရှိတဲ့အခါကျတော့ဒါတိချအရေးတကြီးလောက်ရမယ်ကိစ္စလို့မြင်ပါတယ်ဆရာဟုတ်ကဲ့ဟိုကိုတက်ပြောလိုက်တဲ့အချိန်မှာကျွန်တော်ကဘာသွားတတိယလဲဆိုတော့ဒီပမာပါချုပ်ဆရာတော်ဖျားကြီးကဒုက္ခကိုရှင်းပြတယ်เนาะဒုက္ခဆိုတာဒုနဲ့ခါပေါင်းထားတာเนาะအတိတ်ဘယ်ကတော့ ငါထင်းအောင်နေတာမရှိဘူးမရှိတဲ့အတွက်ကြောင့်စိတ်ဆင်းရဲခြင်းဖြစ်တာเนาะဘာဆိုအနေစာသဘောဖြစ်နေတဲ့ကြောင့်ပြောင်းပြောင်းပြောင်းပြောင်းပြောင်းနေတယ်ဒါပေမဲ့စိတ်ရဲ့သဘောကမိမိရဲ့အယူဆမိမိဆွဲနေတဲ့အတိုင်းမှာကတ်နေတဲ့အခါကျတော့เนาะအပြားပြောင်းသွားတဲ့ဒီကကိုယ်စိတ်ကကတ်နေတယ်เนาะဒီထင်းအောင်မှုကြီးထဲမှာသူကစိရဲ့ခြင်းကြီးဆိုတာဖြစ်နေတဲ့ဒုက္ခဖြစ်နေအဲ့တော့ခေါင်းဆ
ဆိုတော့အင်ဒိုနီးရှားတို့ထိုင်းတို့နော်နိုင်ငံတွေကိုတိချောက်ကြတဲ့အခါမှာဘယ်လောက်ကြီးအရေးကြီးလဲ။ကြာရဲဟိုပါလေတရားရဂိုင်းလုံးတော့အရေးကြီးတယ်လို့တောင်ပြောရမယ်။ဘာလို့တော့ဆိုတော့သူတို့ဆွဲပြီဆိုလို့ရှိရင်ကသူတို့ဆွဲပြီဆိုလို့ရှိရင်ဆွဲတာလည်းကြာအကြောင်းမျိုးမျိုးနဲ့ဆွဲနိုင်တယ်နော်။အဲ့တော့နောက်မှရှိတဲ့စီးပွားရေးအကြောင်းတွေလည်းကြောင်းလည်းဆွဲနိုင်တယ်ရှိနိုင်တယ်။တခါ
ဟုတ်ချေမှာအောက်ချေမှာအေးအေးချမ်းချမ်းနေတဲ့လူတွေအများစုကဒါတော့မဆွဲဘူးကြာဘာလို့လဲဆိုတော့ဟိုသူတို့မှာကပုံမှန်ခုနကပြောတဲ့ရှေ့ခုနေနောက်ခုနေတောင်ခုနေမြောက်ခုနေဆိုတဲ့ကုလူဆက်ဆံမှုကရှိနေတဲ့အခါကျတော့သူတို့အဖို့ကအဲ့ဒါအဲ့လောက်အဲ့တခါတလေမှာအဲ့ဒါလောက်အရေးကြီးတယ်ပါလေကြီးတယ်လက်တွေ့ဘဝမှာဟုတ်တယ်ဟိုကျွန်တော်တို့ဒီ ဘာသာရေးတော့ဗုဒ္ဓဘာသာပြောနေတဲ့လူတွေကအစွဲတွေပုံကြည့်နေကြပြီးတော့เนาะဥပါဒဏ်နဲ့เนาะတကယ်တော့ဗုဒ္ဓဘာသာကပုတ်ဘူးမင်းစိတ်ထဲမှာဆွဲနေတာရောဖြေလွတ်ပြလိုက်เนาะအနတ္တသူ့သဘောလေးအတိုင်းသူသွားနေပြီလေစီကိုမပိုင်เนาะအဲ့တော့ခုနပညာဆိုတဲ့သဘောဟာလေအနတ္တကိုလေ့လာတာသူ့သဘောသူဆောင်နေတဲ့ဥပဒေသတွေကဘာတွေလဲဆိုတာကိုသိပ္ပံပညာလေ့လာတာ เสียรู้เนาะหลุมุผิดปอโตดะมุเนี่ยตูตะบอตูบลูสอนเลยสว่าเล่เนาะไอ้นี่တော့ปยัตตนาก็คุณน่ะซ้วยเนี่ยซ้วยเนี่ยผิดနေတာတွေကိုလဲဒီအမျိုးဘာသာဗုဒ္ဓဘာသာကိုပြောနေတဲ့လူတွေကမမြင်နိုင်ဘူးဖြစ်ပြီးတော့เนาะคุณน่ะပြောနေတဲ့အကျမ်းဖက်တဲ့เนาะတိရအာကိုတဲ့အစ်စ်နေကိုရောက်ရောက်နေတာလဲဒါကပြัตตนาတခုဖြစ်နိုင်ဆိုတော့เนาะဆိုတော့နောက်ဆုံးမင်းကောင်းပါဆရာ ဟုတ်ကဲ့ပြောကျွန်တော်တို့မြန်မာနိုင်ငံကိုပြန်လဲပြီးတော့အတူတကွတည်ဆောက်မယ်ဆိုရင်ဘယ်အချက်အတူတကွတည်ဆောက်မယ်ဆိုတာအကနိုင်ငံရေးနည်းနည်းစံတယ်ကျွန်တော်တို့ကတခါဘာသာရေးနယ်တဲ့စကားလုံးနဲ့ပြပြအတူတကွပြည့်ညက်ကြမယ်ဆိုရင်เนาะခုနဆရာရဲ့အတ္တဘာဝတွေကိုပါထည့်သွင်းစဉ်းစားပြီးဘယ်ချက်ကအဓိကကြမယ်လို့ဆရာထင်တယ်အဲကျွန်တော်
အဓိကကြရလို့ထင်တဲ့အချက်ကတော့ဆရာဒီအတ္တဘာဝလို့ခေါ်တဲ့ identity စီကဒါဗမာမြဲတဲ့သဘောဆင်ခဲ့ဖြစ်တဲ့သဘောတခါတလေလဲခုနဆရာပြောတဲ့ဆရာဒီအနတ္တသဘောသူသဘောသူဆောင်ဖြစ်တယ်ဆိုတော့ဆိုရှယ်ဆိုင်ယန့်မှာကျွန်တော်တို့ပြောတာကွန်တင်ဂျင်စီလို့ပြောတာပေါ့နော်ဆရာအဲ့တော့ဘယ်ဟာနဲ့ဘယ်ဟာနဲ့ထပ်မိဘယ်ဟာနဲ့ဘယ်ဟာနဲ့တိုက်မိပြီးတော့ဟိုဘက်ဘာဖြစ်သွားမယ ကျွန်တော်တို့ကပြောင်းလွယ်ပြင်လွယ်ရွေ့လေရှားလွယ်ဆိုတဲ့ဟာကိုခေါင်းဆောင်တွေကလုံးသွင်းမှုလို့ရတယ်အဲ့လိုဆိုတဲ့အခါကျတော့မှပဲအဲ့ဒီအခါမှလည်းပဲအဲ့ဒီအခါမှလည်းပဲအဲ့လိုနှလုံးသွင်းပြီးတဲ့နောက်လည်းညှိကြအောင်မယ်ကြာအဲ့တော့ဒါပေမဲ့လို့အခြေခံအားဖြင့်အခြေခံအားဖြင့်ခေါင်းဆောင်တွေအနေနဲ့ဒီ ဘာမှဆိုတဲ့အမရိရှမ်းဆိုတဲ့အမရိကကချင်းဆိုတဲ့အမရိကိုလိုက်မရှာကြပါစေနဲ့လိုက်ရှာတာရက်ကြပါစေလို့ကျွန်တော်တို့ဆူတောင်းနေကြအဲ့ဒါမှပဲအဲ့ဒါမှပဲစကားပြောရတာပြည်လဲမယ်ဘာလို့ဆိုတော့ဒီဟာတွေအကုန်လုံးကတမိုင်းကြောင်းအရာဟိုဒီတမိုင်းကြောင်းအရာဘာမနိုင်ခြင်းရှင်ကလည်းဖြစ်ခဲ့တဲ့အခါကျတော့အဲ့ဒါတွေကြောင့်မလို့အကုန်လုံးတုံ့ပြန်တဲ့ဟာတွေကပြင်းပြင်းထန်ထန်နေဖြစ lo ne bu le ho nangan yi a phin le ma phin nai lu yi a phin le ma phin nai a lo ai ha go khona jano sia me gun go pyan kaw wa lo shin no ai ha ri ye amri go ma sha ja be ne da ri ye nei sa tabo
bong tu ni de che po ma
chein ga bong tu ni ja okay sia okay sia okay sia bong tat nai na mya po no a long tat tu ni ya me lo da ma phin nai go sia 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 jano wa jano ho no sia ho ho jano ro ho
ပြည့်ရတဲ့နေပြည်မှာတောင်းပါပဲလေအဲ့တော့အဲ့ဒီဟာတဲ့မှာပျော်လို့ဆိုလို့အထူးထူးလှုပ်လို့ရတဲ့ဟာကိုရှာဖို့လုံမယ်လို့ကျွန်တော်တို့ပြောကြပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုထဲ။ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ခင်ဗျ။ဟိုထဲဆွေးနွေးသွားသလိုပဲเนาะ 2023年3月28日。ဆိုတော့ခုနဆိုတော့ကိုထက်ဆွေးနွေးသွားခဲ့တယ်လို့ပဲအင်ဒိုနီးရှားနိုင်ငံဟာเนาะပြည့်ညတ်တွေကိုအတူတိဆောက်ရမှာအစွဲတွေကိုခွာပြီးတော့တိဆောက်သွားနိုင်တဲ့နိုင်ငံတိုင်းငံဖြစ်တဲ့အတိုင်းမြန်မာနိုင်ငံကအင်ဒိုနီးရှားနိုင်ငံကနေเนาะလေလာတင်ယူပြီးပြောင်းလဲနိုင်ပါစေလို့အဆုတောင်းရင်းနဲ့ဒီအပကျွန်တော်တို့ရဲ့ဆွေးနွေးကလေးကိုဒီကုန်းချုပ်ချင်ပါတယ်အခုဆွေးနွေးသွားခဲ့သူကတ Pada ini nengah ini ku putera di labi parigubah ibu cuci ane deh ku terminu ini cepatlah. Jisun ya ini cemale ku terminu.
Jadi wah siapa ya?
Okay, jangan terbang dah mah.
Dagara udah mandang basen tempat ini demokrasi lu kuyenya kebanyakan kebab season ku cuci nata dah singgah rapi barang. VOA at Ningon in Nimalapa, Danu season ego seller told anybody. A good seller be raw. The bad drain two jar and Mima the Renego Susie Timpia Pibaume. The Mara Uimian Osegon cigar, Tangu Tangu Shripion like Bare. Dilacon, Cagwe, Dilacon, Carlo, Seaway Copy and Jacob with Jimbabo, see Sandy Topia Melo. Anna then Segon cigar, Josu Bare. Let's see Paytare, Nangan good Lama Topi de Yongo, January Lama, Pian Puin P. Melo, Jenya Bare. Dilo debat dua yang terdengar itu, nalar ne ko wenkan manglu piapa pima bakmya.
Semula uemin ko sekarang sih ka ni piroma aceh cok pengzane tashi jagane, jika le ya pima be tangu shipyang le delu, daya yone ni saturi ka piapa le. Semula uemin ko capu tangu tangne ma di tan saud ku pinsen di saud harelu le piapa le. Jika le January la le ye, lunyang kuen jenya api tang piang shipu season herap pima. Jika le debat kama piang shi kerap pidelu le piapa le. Tamra Uimingo, Tang Piang Shimu Home Ho Diapo, Sikongsi, Dirin Topian Yet Poesi Setu Minyan Tabeme, Jarabrinity Setu Miakebao. A chin Uzi Pagale Piso Bunyan Sambi, Long Yong Yea Bioso Quimishi Jang Piovare. Shinji Uzi Mingaro, A Kulo Samyataha, Ubri Jonas Sayen, Lessa Chilure the Bonnet Sawadalo, Don Tabare. Uimyaha, Sitaka Anna Tinker and a town set the Kune, Fabio La Tiani Grega, Pansi Kanara Piovare. Tugu sekarang sih ka agri lay samu ngamurone susu pang tahunan senane cama cawale. To angsan suci garo, jika le January la sengaya neti, nebiro aje nang tu mabe tashi tarelo, tiayongne nisate tanwai ngap yobale.
January la kumai ma sekarang sih ka kagwe ne longjong esiwe kau zawu si nebi, eli siwe bi, juga wajenba wu si zine topian melu sekarang sih biawu ya duga biawale. Lame February tiayne ma sekarang sih ana tenyura nebiro ma pibare. Nangano Anago Sitaga Tenyu get it Nene Pi Mabe, Sikonsong, Bujo Muji Meon Langa, two down in Tasong at Chinere Patalule, Kalong Siwima Pioja Wushinibare, Eddie Timpia Jaribo Chicken B, Dime Nagago Posong Dama Pidero Sikonsi Vaga Piovare. The town Nasatongune Ogo Larema to reach Rika Wego, Ubrin and Yipian Legimba B Meso B Sikonsiga, Kadi Pita Ware. Leshima, Nangan Nambia Taiwari Pinirajao, Rika Wajimba Machini, Pama Shinshin Lili, Mapio de Babu. 2008ဖွဲ့စည်းပုံပြဋ္ဌာန်းချက်ထဲမှာတော့ရေးပေါ်ကာလပြဋ္ဌာန်းချက်တစ်နှစ်သတ်မှတ်ပြီးရင်တကြိမ်ကို6လနဲ့2ကြိမ်အထိတက်တန်းတိုးနိုင်တယ်လို့ဖော်ပြထားတဲ့အတွက်အခုဇန်နဝါရီ30ရက်ဆိုရင်တက်တန်းကုန်ပြီဖြစ်ပါတယ်
။တိုင်းရင်းသားဒေသတွေကိုမြန်မာစစ်ကောင်စီကလေကြောင်းတိုက်ခိုက်ရမှာမြန်မာအင်ဂျင်နိုင်ငံတွေအနေနဲ့သူတို့ရဲ့လေပိုင်နက်ကိုအသုံးပြုခွင့်မပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကပန်ကြားတောင်းဆိုလိုက်ပါတယ်။ဇန်နဝါရီလ10ရက်နဲ့17ရက်နေ့တို့ကချင်းအမျိုးသားတပ်ဦး CNF ပိုဌာနချုပ်ကိုစစ်ကောင်စီကလေကြောင်းကတက်ခတ်ရမှာအင်္ဂလိပ်အင်ဒီယာနိုင်ငံလေပိုင်းတဲ့ကိုကျူးကျော်အသုံးချခဲ့တယ်လို့ NUG ရဲ့ဇန်နဝါရီလ19ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာစစ်ကောင်စီကဘင်္ဂလားဒေ့ရှ်နဲ့ထိုင်းလေပိုင်းတဲ့တွေတဲ့ဝင်ရောက်ပြီးနေဆက်ကမြန်မာတိုင်းရင်းသားဒေသတွေကိုလေကြောင်းတက်ခတ်မှုတွေလုပ်ခဲ့ဖူးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့သူတို့လေကြောင်းပိုင်းနဲ့ထဲမြန်မာကျက်လေယာဉ်တွေဝင်ရောက်လာတဲ့အပေါ်ပြင်းပြင်းထန်ထန်ကောက်ကွက်ခဲ့ပါတယ်။အရတားရရှိရာစီတိုက်ခိုက်ချင်းကိုဆန့်ကျင်ရှုံချတဲ့ကုလသမဂ္ဂဆုံးဖြတ်ချက်အမှတ်2669အရဒီလိုအကြမ်းဖက်မှုတွေကိုတားဆီးဟနာဖို့လိုအပ်တယ်လို့ NUG ကထောက်ပြထားပါတယ်
။မြန်မာစစ်တပ်အတွက်စစ်လက်နက်ဒါမှမဟုတ်စစ်ဘက်ဆိုင်ရာအတွက်အသုံးပြုနိုင်မယ့်အရာတွေကိုလွှဲပြောင်းပေးရတာမျိုးစင်ကူနိုင်ငံကဖွင့်ပြထားတာမရှိကြောင်းစင်ကူနိုင်ငံသားရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေမှာအသုံးပြုတဲ့စစ်ကောင်စီရဲ့စစ်လက်နက်ပစ္စည်းတွေထုတ်လုပ်ရမှာစင်ကူနိုင်ငံပါဝင်နိုင်ငံပေါင်း73နိုင်ငံထက်မနည်းကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ SACM ခေါ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကဇန်နဝါရီ16ရက်နေ့မှာအစည်းအဝေးခန်းစားတစ်ဆောင်ထုတ်ပြန်ခဲ့တာကိုစင်ကူနိုင်ငံရဲ့ဝန်ကြီးဌာနကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ
်2023ခုနှစ်အတွက်အာဆီယံအဖွဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာနိုင်ငံမှာနိုင်ငံတကာပိတ်ဆို့အရေးယူမှုတွေအကြမ်းဖက်ပဋိပက္ခတွေပြင်းထန်နေတာကြောင့်စီးပွားရေးထိုးကျလာနေတဲ့အတွက်စစ်တပ်ကနောက်ဆုတ်ပေးပြီးတော့တိုင်းပြည်ကိုအရေးအချင်းရှိတဲ့ခေါင်းဆောင်တွေဥဆောင်ခွင့်ပေးဖို့တိုက်တွန်းပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကမ္ဘာစီးပွားရေးညှိနှိုင်းခါမှာဘိုးချုပ်ကြီးဟောင်းတူလည်းဖြစ်တဲ့ဝန်ကြီးလိုဟတ်ပန်ဂျေရန်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားရမှာဇန်နဝါရီလ18ရက်နေ့ကအဒီလိုထက်တွင်ပြောကြားခဲ့တာပါ။အစိုးရရဲ့ကဏ္ဍအလုံးကိုစစ်တပ်ကချုပ်ကွင်ထားတာကိုလက်လို့ပြီးတော့အပြောင်းလဲလုပ်ခဲ့တဲ့လွန်ခဲ့တဲ့ဆယ်စုနှစ်တွေတုန်းကအင်ဒိုနီးရှားနိုင်ငံရဲ့ဥပမာကိုမြန်မာစစ်ကောင်းဆောင်တွေအနေနဲ့အတူယူတင်တယ်လို့လည်းသူကပြောဆိုခဲ့ကြောင်း Bloomberg သတင်းမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံကလက်မှတ်လျှောက်ထားမှုအလုံးပိတ်ပင်ထားတာကိုဇန်နဝါရီလကောင်မှပြန်လည်ခွင့်ပြုပေးနိုင်ဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကနိုင်ငံကလက်မှတ်အစ်စ်လုပ်တာတက်တန်းတိုးတာနိုင်ငံသားမှလှုပ်လှုပ်ခွင့်စာအုပ်ပုံစံပြောင်းတာအပါအဝင်စာအုပ်လျှောက်ဖို့ online ကနေရက်ချင်းယူတာကအစအားလုံးကိုစစ်ကောင်စီဘက်ကပိတ်ပင်ထားခဲ့တာကနေဇန်နဝါရီလကုန်ပိုင်းမှာတော့လျှောက်ထားမှုလုပ်ငန်းစဉ်အစ်စ်တခုကိုစစ်ကောင်စီဘက်ကချပြသွားဖို့ရှိနေတယ်လို့စစ်ကောင်စီကပြောသွားတာဖြစ်ပါတယ်။ပြင်ဆင်ထားမှုတွေကိုချပြပြီးမှလျှောက်ထားမှုလုပ်ငန်းတွေပြန်လည်လဲပတ်လာနိုင်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်။ပြည်ထောင်ဝန်ကြီးဌာနဘက်ကတော့နိုင်ငံကူးလက်မှတ်ပြုလုပ်ပေးမဲ့လုပ်ငန်းစဉ်ပြန်ဆမဲ့ရက်အတိအကျကိုကြေညာထားတာမရှိသေးပါဘူး။နိုင်ငံကူးလက်မှတ်လျှောက်ဖို့ကိုယ်တိုင်ရုံးမှတန်းစီတဲ့စနစ်ကနေအွန်လိုင်းဘွတ်ကင်စနစ်ကိုပြီးခဲ့တဲ့2022မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးရေးရုံးကပြောင်းလဲခဲ့ပါတယ်2022ခုနှစ်ဒီဇင်ဘာအစပိုင်းမှာတော့နိုင်ငံကူးလက်မှတ်လျှောက်ထားမှုအားလုံးကိုယာယီရပ်ဆန့်လိုက်ပြီးနောက်ဒီကြားထဲမှာအထူးအစီအစဉ်အနေနဲ့ Green Channel ကနေ MOU လုပ်သားတွေအပါအဝင်ဗုဒ္ဓဂါယဖျားဘူးသွားမဲ့သူတွေအတွက်နိုင်ငံကူးလက်မှတ်လျှောက်ထားတာကိုဆက်ပြီးခွင့်ပြုခဲ့ပေမဲ့ဇန်နဝါရီ18ရက်နေ့မှာတော့အဲ့ဒါတွေကိုပိတ်ပင်လိုက်တယ်လို့မြန်မာပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့တပတ်အတွင်းမြန်မာသတင်းတွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ပြပေးပါအောင်မယ်။မြန်မာဒေါ်ဘတ်သီးတွေအတွက်ပြည်ပဈေးကွက်ရှိပေမဲ့အစိုးရနှိမ့်ချသတ်မှတ်တဲ့ငွေလဲနှုန်းကြောင့်တင်ပို့ရောင်းချရမှာအခက်အခဲဖြစ်နေပါတယ်။ပြီးခဲ့တဲ့တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်အကျဘာတွေဖြစ်ခဲ့ပါသလဲလေယာစီးပွားသတင်းများကိုစူးစိပြီး Pharma Time Media ကတင်ဆက်ပေးချပါတယ
်မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်လေယာစိတ်ပျော်ရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကိုမောင်နဲ့တူကျမနန်းလောင်လျံကတင်ဆက်ပေးသွားပါမယ်ရှင်
ဒီရက်ပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြန်မာထောပတ်သီးတွေကိုပြည်ပနိုင်ငံတွေကဝယ်ကျင်နေဆိုတဲ့ကမ်းလှမ်းမှုတွေရှိနေပေမဲ့ထောပတ်သီးတင်ပို့မှုကတွက်ချစ်သိမ့်မကိုက်တဲ့အနေအထားမှာရှိနေပါတယ်။မြန်မာထောပတ်သီးတွေကိုဒူဘိုင်းစီးကွက်အပါအဝင်ပြည်ပနိုင်ငံတချို့ကဝယ်ကျင်နေလို့ကမ်းလှမ်းတာဖြစ်ပေမဲ့တွက်ချစ်မကိုက်လို့မတင်ပို့နိုင်သေးဘူးလို့မြန်မာနိုင်ငံထောပတ်သီးတင်ပို့ရောင်းချသူများအသင်းကပြောပါတယ်။ Akune, Topati Yadima, Dubainanga, Tobago, Container, Lilogan, where you double, Kalantabi, Spain and Ned, Channing and Chogale, Wejinello, Kalanta Javari, Leshim, Yamanangama, Medican Dolago, Chet Natosia, Winjin, Ponsishi Nibime, Topati Pimba de Bomugani, Yashilare, Tolarigo, Bohobanga, Suya the Matare, the dollar, Natondia, Jadebe, Dubi, Yamanguine, Piatobe, Sanija, Dutchim Gaida Pidelu. မြန်မာနိုင်ငံထောပတ်ဒီတင်ပို့ရောင်းချသူများအသင်းအတွင်းရေမှုဥကြဆိုးမင်းကပြောပါတယ်။ဒါအပြင်ပြပတင်ပို့မှုကုန်စည်တန်ဖိုးကိုတင်ပို့နိုင်ငံရောက်မှာပဲငွေကြေးပေးချေမှာဖြစ်တာကြောင့်အခက်အခဲပိုပြီးတော့ဖြစ်နေတာပါ။လက်ရှိမှာတော့မြန်မာနိုင်ငံကနေထောပတ်ဒီတစ်ကီလိုဂရမ်ကိုအမေရိကန်ဒေါ်လာ300တသမ900ဒေါ်လာဈေးနှုန်းနဲ့မလေးရှားနဲ့ထိုင်းနိုင်ငံတွေကိုတင်ပို့နေတယ်လို့ထောပတ်ဒီစိုက်
ဂျာညက်စိုက်ပျိုးမှုတွေစတင်လှုပ်ဆောင်နေပါတယ်။နမဲလုံးပင်တွေကိုနှစ်ရှည်တည်နမည်ဖြစ်တဲ့ထောပတ်ပင်တွေအကြမှာဂျားညက်စိုက်ပျိုးနေရလို့ထောပတ်ချံပိုက်ရှင်တွေကပြောတာပါ။နမဲလုံးပင်ဟာအပူအေးလွန်ခဲ့တဲ့ရာသီဥတုမျိုးမှာစိုက်ပျိုးအောင်မြင်မှုနည်းပါးပြီးရှမ်းပြည်နယ်တောင်ပိုင်း၊ရွာငံဒေသနဲ့ပင်တယဒေသတဝိုက်မှာရာသီအလိုက်ဖြစ်တွန်းလင်းရှိပါတယ်။နမဲလုံးပင်အစီအနဲ့အရွက်ကိုကိုရီးယားနိုင်ငံကအဓိကဝယ်ယူပြီးဈေးကွက်ဝယ်လိုအားရှိလာတဲ့အတွက်2022ခုနှစ်ဒီဇင်ဘာကနေစပြီးတော့စနစ်တကျစိုက်ပျိုးလာတာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မှာနမဲလုံး18ဧကစိုက်ပျိုးထားတဲ့တောင်သူဒေါ်ညုံမြင့်ကပြောပါတယ်။လက်ရှိပြည်တွင်းဈေးကွက်မှာနမဲလုံးအစိတ်တပိတ်သားကို12,000ကျပ်ကနေ13,000ကျပ်ဝန်းကျင်ရှိသေးပြီးနမဲလုံးပင်အရွက်100ဂရမ်ကို2,000ကျပ်ဝန်းကျင်ဈေးရရှိနေပါတယ်။
မြန်မာနိုင်ငံမှာလေယာစိုက်ပျိုးရေးလုပ်ကိုင်သူတွေအနေနဲ့သွင်းအားစုနဲ့7စီဈေးနှုန်းမြင့်တက်မှုကြောင့်အခက်ကြုံနေကြရပါတယ်။တမြေဩဇာပို့တက်စေ၊မှုတ်တက်စေ၊ပေါင်းတက်စေအစရှိတဲ့သွင်းအားစုစရိတ်တွေနဲ့7စီဈေးနှုန်းတွေမြင့်တက်နေတာဖြစ်တယ်လို့တောင်သူတွေကပြောနေတာပါ
။တတိယကပထမ800တန်လေး600တန်လေးကအခုချိန်မှာဆိုရင်ဘာပဲမဖြစ်1000ကျပ်ပတ်ချာနဲ့1000ကျပ်2000ကျပ်နေပေးရတယ်။ပို့စေဆိုလို့ရှိရင်အရင်တော့ကပို့စေပေါ့1000 1800အရင်တော့ဆို1000ကျပ်ရှိရတာအခုချိန်မှာ3000ကျပ်4000အဲ့လိုပေါ့အစမတန်ဈေးတွေကတက်နေတဲ့ခါကျတော့တို့စိုက်တို့လည်းယူပေါ့ဟာငါတို့ဟိုတချိန်တိုင်းရင်တို့ကုန်တာဖြစ်တယ်တို့ပါအဲ့အဲ့လိုလေးတွေကတော့အဓိကအခက်အခဲရကြောင်းရမ်းတော့လေဟိုဘာလို့တို့ဒါတော့တနေဟိုအပေါင်းရှိနေကြတာဆိုတော့လေနိုင်ငံလုံးအနေနဲ့ဒီဟိုဈေးတွေအစသာရရအကုန်ဈေးကြီးနေတော့လေဒါတော့ဟိုပြောရင်တော့ဟိုအကုန်လုံးပေါ့ဗျာဒါပေမဲ့ခက်ခဲတာတော့ခက်ခဲတာပဲ
နေ့ရှိသည်နဲ့စိုက်ပျိုးချက်နေတွေနဲ့မိုးရသည်မှာမိုးရေကိုအမိပြုတ်နိုင်ပေမဲ့မိုးခေါင်တဲ့ကာလတွေနဲ့နှွေရသည်စောင်းရသည်တို့မှာစိုက်ပျိုးရေသွင်းရတဲ့စရိတ်ကအဓိကကုန်ကြနေတာဖြစ်ပါတယ
်။အခုဆိုရင်ကျွန်တော်ကဒါဆမလာပိုင်းလောက်ထဲမှာဟိုအသီးတွေရှိသေးတယ်။နောက်ပွင့်မဲ့အပွင့်ကြီးတော့ဆိုတော့ရေပေးရရေပေးရတာကြတော့အရင်တော့ကတော့ဒီနေ့ဟိုပါပေါ့ဒီနေ့ဟိုပါတခါလာမှုလို့ရှိရင်အဝယ်နေနေ1800 3000ဟိုရှိရတာဟိုအတက်လီတာဟိုတော့မှပဲမဆောင်ကျွန်တော်ကသာတော်ရီလာဖြစ်နေတဲ့ဒီရန်ကုန်တော့ကောင်းနေမတူတဲ့အချက်ကဟိုပို့ပြီးတော့ဈေးများတယ်ကျွန်တော်တို့ဒီမှာကြတော့လေဈေးများတယ်ဆိုတာဒီဈေးဆိုလို့ရှိရင်လည်းအဲ့လိုပေါ့တတိတာကိုကျွန်တော်တို့ကဈေးကိုအခုဆိုရင်1,200 တောင်းလာရှိတယ်ဒါကလည်းဆိုရင်တောင်းပြီးမှဆိုကျွန်တော်တို့ဒီချိန်သေးရင်ကျွန်တော်တို့အနည်းဆုံးကုန်တဲ့ခါလန်ကဈေးတစ်ရက်ကိုပေးလို့ရှိရင်တစ်ကွင်းလုံးပြီးတာမဟုတ်ပေမဲ့တစ်ရက်ကိုပေးရင်အနည်းဆုံးကျွန်တော်၃ခါလန်နဲ့၄ခါလန်များကုန်တယ်အဲ့လိုလေးပေါ့နော်အဲ့မှာကျွန်တော်တစ်လောက်ကိုကျွန်တော်တို့ကဈေးရတယ်ကျွန်တော်တို့အပြီးပွင့်ဖြစ်နေတဲ့ခါကျတော့ဆက်ပြီးလို့မရတဲ့ခါတလောက်ကျွန်တော် 30 နောက်ပြေးရတာပေါ့နော
်နှစ်ရှည်သီးပင်စိုက်ပျိုးသူတွေအနေနဲ့အပင်ပြုစုစောင့်ရှောက်မှုလုပ်ငန်းတွေကိုနှစ်စဉ်ပုံမှန်လှုပ်ဆောင်ပေးရတာဖြစ်ပါတယ
်အခုဆက်ပြီးဇန်နဝါရီလ10ရက်နေ့ကနေ19ရက်နေ့ထိဈေးကွက်အတွင်အတက်အကျအနည်းမြင့်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေစည်းလုံးတွေကိုပြောပြချင်ပါတယ်ဇန်နဝါရီလပထမပတ်တည်းစံဈေးတွေငြိမ်နေခဲ့ရမှာတပတ်အတွင်ဈေးတွေမြင့်တက်လာခဲ့ပါတယ်ပြည်ပတင်မမှုတွေဝယ်ယူမှုတွေရှိနေပြီးပြည်တွင်းမှာလည်းဝယ်လိုအားကောင်းနေလို့ဈေးတွေမြင့်တက်လာတာဖြစ်ပါတယ်နေဈေးကွက်ဒီမှာတော့စံတွေနည်းလာပြီးဖြစ်တယ်လို့ပေါင်းတဲ့ဘက်ကစံကုန်တဲ့တူကဆိုပါတယ်ရန်ကုန်ဝါဒန်ဈေးကွက်မှာရွှေဘိုပေါ်ဆန်းစံကတော့အစ်တိတ်ကို9000ကနေ8000ပေါက်ဈေးရှိနေပြီးတိတ်ကို8000ကျပ်ဈေးမြင့်တက်လာပါတယ်ပေါ်ဆန်းဆန်းမြို့နယ်စုံတို့ကတအိတ်ကိုအနိုင်ဆုံးဈေး 9,900 ကနေ 6,500 ကျားပေါက်ဈေးရှိနေပြီးတအိတ်ကိုအမြင့်ဆုံး 9,000 ထိဈေးမြင့်တက်လာခဲ့ပါတယ်။အမထဆန်နဲ့25မတ်တန်ဆန်တို့ကတအိတ်ကို 4,250 ကနေ 4,400 ပေါက်ဈေးရှိနေပြီးတအိတ်ကို 1,000 ကျပ်ဈေးမြင့်တက်လာခဲ့ပါတယ်။ဆန်အဟောင်းတွေကလည်းလက်ကျန်နေနေလို့တအိတ်ကို 6,000 ထိဈေးမြင့်တက်လာပါတယ်။
ကလပ်ဘဲကတော့ဈေးကွက်တဲ့အစ်တွေဝင်လာပြီးလက်ကျံမရှိတဲ့အဟောင်းပဲတွေကတော့ဈေးတွေကျဆင်းလာပါတယ်။လာမယ့်ဖေဖော်ဝါရီလအတွင်းနေဆောင်ကနေအဝင်ရှိလာတော့မှာဖြစ်လို့ပဲဈေးကလှုပ်ခတ်နိုင်တယ်လို့ကုန်သေးတွေကဆိုပါတယ်။မန္တလေးဈေးကွက်မှာကလပ်ဘဲဖီတူကအဟောင်း၁ကိုတသိန်း၉၀၀ပေါင်စီရှိနေပြီး၁ကို၈၀၀ကျပ်ဈေးကျဆင်းသွားပါတယ်။ ကလပ်ဘဲထိုင်ဝမ်ကတော့တအိတ်ကိုတသိန်း၆၀၀ရှစ်ထောင်ကနေတသိန်း၆၀၀ကိုးရောင်ပေါင်စီရှိနေပြီးတအိတ်ကို၈၀၀ကျပ်ဈေးကျဆင်းသွားပါတယ်။ကလပ်ဘဲနိုင်တူနိုင်ကတော့တအိတ်ကိုတသိန်း၈၀၀တထောင်ပေါင်စီရှိနေပြီးတအိတ်ကို၁၀၀၀ကျပ်ဈေးကျဆင်းသွားပါတယ်။အစ်စ်ဝင်လာတဲ့ကလပ်ဘဲဈေးတွေနဲ့အဟောင်းဈေးတွေကတော့တအိတ်ကို၅၀၀လောက်သာကွာဟမှုရှိပါတယ်။ ပြောင်းဆန်ကတော့တရုတ်နဲ့ထိုင်းနယ်စပ်ကုန်သွယ်စခန်းတွေပြန်လည်ဖွင့်လှစ်ပြီးနောက်မှာတော့ဈေးတွေပြန်မြင့်တက်လာခဲ့ပါတယ်။တရုတ်တင်မိုးမှုကလည်းရှိသလိုထိုင်းတင်မိုးမှုကလည်းရှိနေတယ်လို့သိရပါတယ်။ရန်ကုန်ဈေးကွက်မှာပြောင်းဆန်ကတော့တပိတ်တာကို၆၀၀၂၀၀ပေါင်စီရှိနေပြီးတပိတ်တာကို၅၀ကျပ်ဈေးမြင့်တက်လာပါတယ်။ အထွတ်တော်ပြောင်းနေကလည်းတအိတ်ကို6,600ကနေ6,900ပေါင်စီရှိနေပြီးတအိတ်ကို2,000ကျပ်ဈေးမြင့်တက်လာပါတယ်။ပြောင်းဈေးကတော့ထပ်ပြီးတက်နိုင်အောင်မယ်လို့မြန်မာနိုင်ငံပြောင်းအသင်းကတာဝန်ရှိသူတအူကဆိုပါတယ်။ဈေးနှုန်းတွေကတော့အချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်။ဒါကတော့
Pharma Times Media ကတင်ဆက်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနက်ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကပြောပြအောင်မှာဖြစ်ပါတယ်ခင်ဗျာ။ Ukraine ကို
လက်တီးရနိုင်ငံချိုင်းဝင်ကြီးကလီတူအေးနီးယားနဲ့အက်စတိုးနီးယားနိုင်ငံချိုင်းဝင်ကြီးနဲ့အတူသူ့အနေနဲ့ယူကရိန်းကိုခုပဲဒီတင့်ကားတွေပေးဖို့ဂျာမနီကိုတောင်းဆိုကြောင်းပြောပါတယ်။ဒီလိုပေးရတဲ့ဟာယူကရိန်းကိုရန်လိုနေတဲ့ရုရှားလို့ရတဲ့ရက်ဆိုင်ဖို့ယူကရိန်းတက်အထောက်အကူပေးမဲ့ပြန်ဥရောပဒေသပြန်လည်ငြိမ်းချမ်းရအောင်လို့လုပ်ပေးနိုင်မယ်လို့ပြောပါတယ်။ ထိုင်းနိုင်ငံမှာနေဆက်ဒေသတချို့မှာမိုးရွာဆေးဝါးတိုက်ဖြတ်မှုကိုနှစ်နိုင်ငံစစ်တပ်တွေလက်တွဲပြီးဆောင်ရွက်ဖို့အတွက်ရခိုင်ပြည်နယ်တန်တန်းမြို့နယ်ငပလီကထိုင်းမြန်မာနှစ်နိုင်ငံအဆင့်မြင့်ရရှိများကော်မတီရှစ်ကြိမ်မြောက်စည်းဝေးမှာသဘောတူညီမှုရခဲ့တယ်လို့ဘန်ကောက်ပို့စတဲ့မှာဖော်ပြပါတယ်။နှစ်နိုင်ငံကြားနေကြားစီးရင်တတ်မှတ်ရေးနဲ့တိုင်းထွာမှုတွေလုပ်ဖို့ပါဝင်မြန်မာနို
င်အိန္ဒိယရဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအိန္ဒိယပြည်ထောင်စုဝန်ကြီးကနယူးဒီလီမြို့တော်မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့နှစ်နှစ်နီးပါးကာလအတွင်းတိုက်ပွဲတွေကြောင့်တည်ဆုံမှုတွေငတ်မောခေါင်းပေါင်းမှုတွေနဲ့ဘာသာရေးဆက်ဝန်မီးလောင်ပျက်စီးမှုတွေကြုံရပြီးအခုတိုင်မငြိမ်းချမ်းပဲဖြစ်နေတဲ့အတွက်အလုံးအတူတူကငြိမ်းချမ်းရေးလမ်းလျှောက်နှမ်းဖို့ဘာသာရေးခေါင်းဆောင်တွေကိုစားခရီးယံယဟန်မကာဒီနိုချားလ်စ်ဘုန်းနဲ့တူမန္တလေးနဲ့တောင်ကြီးကဂန်းကျုပ်ဆရာတော်တွေကပန်ကြားလိုက်ပါတယ်
။ဒါကတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြပေးသွားတာဖြစ်ပါတယ်။ဒီကနေ့မနေ့အတန်လွင့်အစည်းအဝေးတွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရေးမှူးအဖြစ်နဲ့ကကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ရောဘတ်မက်ကလိန်တို့ဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးတွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့အတန်လွင့်အစည်းအဝေးတွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တာရှင်မြတ်မပြည်သူအပေါင်းနဲ့ကိုစိတ်နှပြဝေးကွာကြပါစေ။ကျွန်တော်ကတော့စီစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.